Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ5ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်းစု Washington DC မြို့တော်ကနေလိုင်းကီလိုမီတာ3249လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်တံဖြစ်တဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့တူပြပြပေးမှာပါရုရှားကနေမှားထားတဲ့ jet တိုက်လေယာဉ်တွေမြန်မာနိုင်ငံကိုရောက်လာပြီလို့မြန်မာ witness စောင့်ကြည့်အဖွဲ့ကပြောပါတယ် IIMM ကနေရထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အထောက်အထားတွေကိုလုံခြုံရေးကောင်စီကိုတင်ပြဖို့အတွက်ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်။ Ukraine တွေ American ကစီးရေးကူညီဖြင့်နောက်ထပ်ဒေါ်လာတန်း400ပေးမယ်လို့ကြေညာပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းအောင်လေ
။ Okay ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့ဘကူတိုင်းညောင်လေးပင်ထီတူလိုကြေးရွာကိုစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့တက်ကြီးရွယ်အိုတွေတိုက်ဆုံးခဲ့ရပါတယ်။
ခမန်းငါ90နဲ့ကျွန်တော်ကော့ပြင်းနေရမှာလေဟိုနှမ်းအော်ရင်တားနေရတာကဲ့ရလေးဟိုမှာသူကဒီရွာထဲဟိုလက်နဲ့ကြီးအလုံးကြီး
တင်းနေပြီးမှပြည်စုံကိုနားဆင်ရဖို့ရှိပါတယ်ဒါအပြင်အမေရိကန်မှာမကြာခင်ရပ်ပိုင်းကျင်းပမဲ့တက်တန်းဝက်ရွေးကောက်ပွဲတွေနဲ့ပတ်သက်တဲ့တင်ပြချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်မှာလာမဲ့အင်ကာနဲ့လှည့်တော်တက်တန်းဝင်ရွေးကောက်ပွဲတွေနောက်ပိုင်းမှာလဲယူကရိန်းအတွက်အမေရိကန်ကနေတွန့်ဆုံမှုမရှိဘဲမမှိတ်မတုံအကူအညီတွေကိုဆက်ပေးသွားမယ်လို့ယူကရိန်းနိုင်ငံကိုရောက်နေတဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ November 10ရက်ရွေးကောက်ပွဲမှာသူတို့နိုင်ပြီး American Congress ကိုထိန်းချုပ်ခွင့်ရသွားရင်ယူကရိန်းကို American ကပေးနေတဲ့အကူအညီတွေလျှော့ချမယ်လို့ Republican Party ဝင်တချို့ကလည်းအရေးအယံပြခဲ့တာဖြစ်ပါတယ်။လုံခြုံရေးအကြံပေး Jake Sullivan ကတော့American Party ကြီးနှစ်ရက်စလုံးရဲ့ထောက်ပံ့မှုတွေကိုရအောင်လုပ်မှာဖြစ်ပြီးတော့ Ukraine ကလိုအပ်တဲ့အကူအညီတွေကိုပေးမယ်လို့ Ukraine သမ္မတရုံးမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ Russia ကိုခုခံစစ်ဆင်နွှဲနေတဲ့ Ukraine အတွက် American ကနောက်ထပ်အကူအညီဒေါ်လာတန်း400ဘူထပ်ပေးမယ်လို့တောက်ကြံတွေက American ကာကွယ်ရေးဝန်ကြီးဌာနကအကြေညာလိုက်တယ်လို့တစ်ချိန်တည်းမှာပဲ Netherlands နိုင်ငံက American နဲ့အတူပူးတွဲဆောင်ရွက်တဲ့အနေနဲ့ T-72 တန်ကာအတွက်ဒေါ်လာ45တန်ဖိုးအကုန်ကြခံမှာဖြစ်ပြီးတော့ check ပြည်သူသမရနိုင်ငံကလည်း check နိုင်ငံလို့ခင်မီတန်ကာ90ပို့ပေးမယ်လို့ပြောပါတယ် Ukraine ဟာ Greek စီကလည်း BNP1 တန်ကြကကားတွေရတဲ့အတွက် Ukraine သမရကကျေးဇူးတင်စကားပြောကြားခဲ့ပါတယ
် American ပြည်ထောင်စုက Ukraine ကိုနောက်ထပ်အကူအညီဒေါ်လာတန်း400ဘူးပေးရမှာဖြစ်ပြီးစစ်လက်နက်ပစ္စည်းတွေလွှဲပြောင်းပေးဖို့ရင်းနဲ့စစ်တင်နှံပေးတဲ့ကိစ္စတွေအပါအဝင်လုံခြုံရေးဆိုင်ရာအကူအညီပေးရေးဌာနချုပ်ကိုဂျာမနီနိုင်ငံမှာဖွင့်လှစ်သွားမယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဆာဖရီနာဆင်းကတောက်ကြနေမှာထုတ်ပေါ်ပြောဆိုခဲ့ပါတယ်
။ The department is announcing approximately $400 million.
Ukraine ကိုကူညီထောက်ပံ့ရေးဌာန USAID အနေနဲ့ Ukraine ကိုနောက်ထပ်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်း400ဘူးလောက်ပေးရသွားမှာပါလို့ပင်တဂွန်စစ်ဌာနချုပ်ဒုတိယပြောရေးဆိုခွင့်ရှိသူဆာဖရီနာဆင်းကပြောဆိုသွားတာပါ။ရုရှားကိုခုခံတိုက်ခိုက်သွားနိုင်ဖို့ယူကရိန်းကိုပုံမှန်ခိုင်မြဲတဲ့ရေရှည်အကူအညီပေးနိုင်ရေးအတွက်ယူကရိန်းလုံခြုံရေးဆိုင်ရာအကူအညီပေးရေးအဖွဲ့ SAGU ကိုဖွဲ့စည်းလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းသတင်းတောက်တွေကိုသူကပြောဆိုခဲ့ပါတယ်။ပေးရမယ့်အကူအညီတွေထဲမှာ Phoenix Ghost Drone ခေါ်အသေးစား Drone အစင်း 1100 အတွက်ကုန်ကြစရိတ်တင်ကား45စင်းပြန်လည်ပြင်ဆင်ဖို့မြစ်ကြောင်းသားဆက်လီအစင်း40စတာတွေပါဝင်မှာဖြစ်ပါတယ်။စစ်လက်နက်ပစ္စည်းတွေဟာယူကရိန်းလုံခြုံရေးထောက်ပံ့မှုအဖွဲ့ကနေထုတ်လုပ်မှာဖြစ်တဲ့အတွက်အခုချက်ချင်းတော့ဒီပစ္စည်းတွေကိုယူကရိန်းကိုပေးပို့နိုင်အောင်မှာမဟုတ်သေးပါဘူးခင
်ဗျ။ကိုရီးယားကျွမ်းဆွယ်ဒေသမှာတင်းမာမှုရဲ့အရှိန်မြင့်နေစမှာပဲတောက်ကြံလေးကတောင်းရောက်နှစ်နိုင်ငံနယ်စပ်နားမှာမြောက်ကိုရီးယားဘက်ကစစ်တပ်လေယာဉ်အစင်း180လောက်လှုပ်ရှားပြန်တမ်းနာကိုထောက်လန့်မိတာကြောင့်တောင်ကိုရီးယားဘက်ကလည်း jet တိုက်တဲ့ရင်နဲ့အရေးပေါ်ချက်ချင်းပြန်ပြီးအသင့်လုပ်ခဲ့ရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။တောက်ကြနဲ့ဒေတာဆန်တော်ချိန်မနဲ့7နာရီလောက်ကစပြီး4နာရီကြာအောင်မြောက်ကိုရီးယားဘက်ကလည်းသူ့ကမ်းရိုးတန်းအတွင်းနဲ့ပြင်ပမှာစစ်လေယာဉ်တွေပြန်တမ်းနေတာထောက်လန့်တွေ့ရတယ်လို့တောင်ကိုရီးယားပူးတွဲစီးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်တာပါ။ဒီချိန်နေကုန်တုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားက F-35A Still, တိုက်လင်းရင်လည်းပါဝင်တိုက်လင်းအစင်း80နဲ့အမြန်ပြန်တမ်းပြီးနေရာယူခဲ့ရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ် ဒါပြင်အမေရိကန်နဲ့တောင်ကိုရီးယားတို့ဟာလင်းအဆင့်240ပါတဲ့ကြီးမားတဲ့ပူးတွဲစစ်လေးလေ့ကျင့်မှုတွေကိုဆက်ပြီးလုပ်နေကြတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကတော့ဗုံးဖူးနေကစပြီးတော့မစဲတုံးကြီးအလုံး30လောက်ကိုပစ်လွှတ်ခဲ့တာဖြစ်ပြီးတော့တချို့ပစ်ခတ်မှုတွေအတွက်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေဘက်မှအရေးပေါ်ခိုးလုံတဲ့နေရာတွေကိုသွားကြဖို့အတွက်သတိပေးအဝါဆွဲသတိပေးခဲ့ရပါတယ်။
အီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေချိန်မှာပဲအီရန်အစိုးရကအစ္စလာမစ်တော်လှန်ရေးနဲ့အမေရိကန်တိုင်ရင်ကိုတင်ပိုက်ခဲ့တဲ့43နှစ်မြောက်အထိမ်းအမှတ်ဖြစ်အီရန်မြို့ကြီးတွေမှာခြိတက်ဆန္ဒပြပွဲတွေကိုတောက်ချနေမှာကျင်းပခဲ့ပါတယ်။အီရန်နိုင်ငံမှာ1989ခုနှစ်ကအမေရိကန်ထောက်ခံထားတဲ့ရုရှားဘုရင်အစိုးရပြုတ်ဒီကမှာရှားဘုရင်အစိုးရပြုတ်ကျပြီးနောက်မကြာမီမှာပဲအစ္စလာမစ်အစွန်ရောက်ကျောင်းသားတွေကတဟီရန်မြို့တော်မှာရှိတဲ့အမေရိကန်တန်ရုံကိုဝင်ရောက်စီးနင်းသိမ်းပိုက်ခဲ့ပြီးအမေရိကန်52ဦးကိုဒဇာကန်အဖြစ်ရပ်ပေါင်း440ကျော်ဖမ်းဆီးထားခဲ့ပါတယ်။အဲ့ဒီနေ့မှာပဲလက်ရှိအစ္စလာမစ်ဘာသာရေးခေါင်းဆောင်တွေဥဆောင်တဲ့အစိုးရအာဏာရလာတာဖြစ်ပါတယ်။အစိုးရကပြုလုပ်ခဲ့တဲ့ခြိတက်ဆန္ဒပြပွဲတွေမှာသူတို့က Fighting Global Arrogance လို့ခေါ်တဲ့ကမ္ဘာတစ်လောင်းမောက်မှကြီးစိုးမှုကိုစန့်ကျင်တဲ့နေလို့အဓိပ္ပာယ်ရတဲ့စာရန်တွေကိုကန့်ဆောင်ခြိတက်ခဲ့တယ်လို့အမေရိကန်တည်ဆုံးပါစေဆိုတဲ့တခြင်းကိုလည်းဆိုခဲ့ကြပါတယ်။ဒါအပြင်ចောင်းသားလေးတွေကိုအမေရိကန်တိုင်ရင်ကိုတိမ့်တာကိုထောက်ခံတယ်ဆိုတဲ့ sign board တွေကိုလည်းကန်ဆောင်ချီတက်စေခဲ့ပါတယ်။အီရန်နိုင်ငံလွတ်ပြောက်ရမယ်လို့သမ္မတဂျိုးဘိုင်ဒန်ပြောခဲ့တာကိုလောင်ပြောင်ပြောပြီးအီရန်သမ္မတအီဘရာဟင်ရိုင်စီကအီရန်ဟာလွန်ခဲ့တဲ့43နှစ်ကတည်းကလွတ်မြောက်ခဲ့ပြီလို့တဟီရန်မြို့တော်လူလူအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကလွတ်တော်တက်တန်းဝဲရွေးကောက်ပွဲအတွက်ကယ်လီဖိုးနီးယားပြည်နယ်မှာစကားပြောစဉ်သမ္မတဘိုင်ဒန်ကအီရန်ကိုလွတ်မြောက်အောင်ကျွန်တော်တို့လှုပ်ဆောင်မှာပါလို့ထက်သွင်းပြောဆိုခဲ့တာကိုအီရန်သမ္မတကလောင်ပြောင်ပြောဆိုခဲ့တာဖြစ်ပါတယ
်။ VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32.32 kHz 9335နဲ့9383ည32.49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်။ View American တိုင်းကမနေ့ချင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကုလသမဂ္ဂလူ့ခွင့်ကောင်စီနဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရား IIMM ကနေရထားတဲ့တက်တဲ့အထောက်အထားတွေကိုအမြန်ဆုံးအသုံးပြုဖို့အချိန်ရောက်နေပြီဖြစ်ပြီးတော့ဒါကိုလုံခြုံရေးကောင်စီကိုတင်ပြဖို့နီလန်းရှာတဲ့ပြီလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းက89ကြိမ်မြောက်ကုလထွေထွေညီလာခံတက်တရကော်မတီမှာတိုက်တွန်းလိုက်ပါတယ်။တက်တရကော်မတီမှာလူ့ခွင့်ရေးကောင်စီရဲ့အစီရင်ခံစမ်းနဲ့ပတ်သက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတဲ့20လရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာပြည်သူတွေဟာဆိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုခံနေရပြီးတော့စစ်တပ်ကနိုင်ငံရေးကျင်းသားတွေကိုတေရန်ပေးတာမတရားဖမ်းဆီးတာမိသားစုဝင်တွေတရားခံဖြစ်ဖမ်းဆီးတာပြန်မကြာခင်ကပဲစာတင်ချောင်းနဲ့ဂီတဖြိုပြပွဲကိုလေချောင်းတက်ခိုက်တာအပါအဝင်စစ်တပ်ဟာဆီရဆွေးမှုတွေဆက်ကျူးလွန်နေတယ်လို့ပြောပါတယ်။အခုလိုကျူးလွန်မှုတွေအတွက်IMM ကနေတန်းနဲ့ချီတဲ့ထောက်ထားရထားတာဖြစ်ပြီးခုချိန်မှာဒီထောက်ထားတွေကိုထိရောက်တဲ့အရေးယူဆောင်မှုတွေဖြစ်ပြောင်းလုပ်ရမယ်အချိန်လို့လည်းပြောပါတယ်။မြန်မာပြည်သူတွေရဲ့အသက်အိုးရင်စီးစိမ်ကိုကယ်တင်ဖို့အချိန်အသိအရေးကြီးနေပြီဖြစ်တဲ့အတွက်လူ့ခွင့်ရေးကောင်စီနဲ့ဒီထောက်ထားတွေကိုလုံခြုံရေးကောင်စီကိုတင်ပြနိုင်မယ်နီလန်းရှာဖို့တောင်းဆိုသလိုလုံခြုံရေးကောင်စီနဲ့မြန်မာရေးကိစ္စကိုနိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးမှာဖြစ်ပြီးတော့မြန်မာပြည်သူတွေကိုအကောက်အွယ်ပေးနိုင်မှာဖြစ်ကြောင်းလည်းတင်ပြခဲ့တာပါ။အခုလိုတက်တရကော်မတီမှာမြန်မာနိုင်ငံအခြေအနေဆွေးနွေးချက်ပေါ်စစ်ကောင်စီဘက်ကတုံ့ပြန်မှုမရှိသေးပါဘူး
။ရုရှားနိုင်ငံကနေမှာယူထားတဲ့ဂျက်တိုက်လေယာဉ်တွေမြန်မာနိုင်ငံကိုရောက်ရှိလာပြီလို့မြန်မာနိုင်ငံကိုစောင့်ကြည့်လေ့လာနေတဲ့မြန်မာ Witness အဖွဲ့ကတောက်ကြနေမှာပြောဆိုခဲ့ကြောင်း AFP သတင်းမှာဖော်ပြထားပါတယ်။2018ခုနှစ်တောင်စန်းစုကြည်ဦးဆောင်တဲ့အရသာအစိုးရလက်ထက်တုန်းကရုရှားကနေစွခွိုင်းစု 30S အမျိုးအစားဂျက်တိုက်လေယာဉ်6ဆင်းဝယ်ယူခဲ့တယ်လို့ရုရှားအစိုးရသတင်းဌာနကပြောဆိုခဲ့ကြောင်း AFP သတင်းမှာဖော်ပြပါရတယ်။ Satellite ဂျူဒူကရလဲရရှိတဲ့အချက်အလက်တွေကောင်းငင်ကနေစူးစမ်းထောက်လန်းချက်တွေနီးစပ်သူတွေရဲ့ပြောဆိုချက်တွေအရအ ਨੇ ဆုံးဂျက်တိုက်လေယာဉ်ဒဇင်နီးပြည်တော်ကိုရောက်ရှိနေတာကိုတော့အခိုင်အမာပြောဆိုနိုင်တယ်လို့မြန်မာ Witness အဖွဲ့ကပြောဆိုပါရတယ်။ဒေသဆိုင်ရာသတင်းဌာနတွေကတော့ရုရှားသင်္ဍန်းဆရာတွေနဲ့နီးပညာရှင်တွေအပါအဝင်ဂျက်တိုက်လေယာဉ်၄ဆင်းကနေ6ဆင်းမြန်မာနိုင်ငံကိုရောက်ရှိနေပြီလို့အစောပိုင်းကပြောဆိုခဲ့ပါရတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့ဒရုန်းတရားထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး။ Amnesty International ပါဝင်လူ့ခွင့်ရေးအဖွဲ့တွေကတော့မြန်မာစစ်ကောင်စီကလေကြောင်းကတိုက်ခိုက်တဲ့အတွက်အရသားတွေကိုထိခိုက်တယ်လို့ပြောဆိုထားပါတယ်
။ American Seed Company, Pfizer နဲ့မိဖက် German Company, BioNTech တို့ထုတ်လုပ်တဲ့ COVID-19 အားဖြင့်ကာကွယ်ဆေးရလူရည်ရေကြား Omicron COVID ပိုးနဲ့သူ့မျိုးကွဲတွေကူးစက်မှုကိုတိတိသားသားအကာအကွယ်ပေးနိုင်စွမ်းရှိတယ်လို့နောက်ဆုံးလေ့လာတွေ့ရှိချက်တွေမှာတွေ့ရပါတယ်။ Omicron COVID ပိုးတဲ့အပြည့်ကောက်ဝဲဆေးကိုဒီကုမ္ပဏီတွေကစက်တင်ဘာမှာထောက်ပြလုပ်ဖြစ်တာဖြစ်ပြီးဒါကို American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကပြီးခဲ့တဲ့လတဲ့အသုံးပြုခွင့်ပေးခဲ့တာပါ။ Omicron မျိုးကွဲတွေဖြစ်တဲ့ BA4 နဲ့5 တို့တဲ့ UTB တို့ထုတ်တဲ့ COVID-19 အပြည့်ကောက်ဝဲဆေးဟာအသက်55နှစ်နဲ့အထက်လူကြီးတွေကြား Omicron ပိုးတိုက်ထုတ်နိုင်စွမ်းကို40ပိုးလာစေတယ်လို့လေ့လာတွေ့ရကြောင်း Pfizer နဲ့ BioNTech တို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာအစိတ်အတော့ဖြစ်စေတဲ့အညိုရောင်မီးခိုးနဲ့ဖုံဖုံနေဖုံးအုပ်နေတဲ့အတွက်အိန္ဒိယတာဝန်ရှိသူတွေကစနေနေ့ကစပြီးမူလာတဲ့တောင်းတွေကိုပေးလိုက်ပါတယ်။ဒေသညဉ့်ဉျားမှုကအလွန်ဆိုးရတဲ့အဆင့်မှာရောက်ရှိနေတဲ့အတွက်ဖုံဖုံနေပြန့်လွင့်စေတဲ့စောက်လုပ်ရေးလုပ်ငန်းတွေကိုရပ်တန့်ဖို့ဒီဇယ်သုံးကားတွေမြို့တော်တဲကိုမဝင်ရောက်ဖို့အာဏာပိုင်တွေကပိတ်ပင်တားပစ်ထားပါတယ်။ဒါ့အပြင်မြို့တွင်းအချို့နေရာတွေမှာလည်းလေတန်းဆက်တွေမောင်းနှင်ထားပါတယ်။ဒေသညဉ့်ဉျားမှုရော့ကျတော့အောင်လမ်းပေါ်မှာရင်းအသွားအလာတွေတင်းကျပိတ်ဆို့ဖို့ကိုလည်းစဉ်းစားနေတယ်လို့ဒေလီဝန်ကြီးချုပ်အာဘင်ကဂျရီဝဲကပြောဆိုပါတယ်။အစိုးရဝန်ထမ်းတွေအနေနဲ့တဝက်လောက်ကအိမ်ကနေပဲအလုပ်လုပ်ကြရပါပဲ။ဆောင်းရာသီရောက်လာချိန်မှာအပူချိန်ရော့ကျပြီးလေတိုင်နှုန်းနှေးလာတာကြောင့်စောက်လို့ရေးလုပ်ငန်းတွေကဖုံမှုန့်နေကာမီကိုတွေဆက်ယုံကမီကိုတွေရောနှောပြီးဒေလီနဲ့အနီးတစ်ဝိုက်မှာမီကိုတွေလောင်ပိတ်နေလေရှိပါတယ်။
စနေနေ့မတန်ခင်ထိုင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကုဇုံမိုးကျော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်မြန်မာပြည်ထနာကိုအမြန်ဖြည့်ရှင်းနိုင်ဖို့လွယ်ကူတဲ့အဖြေမရှိသေးပေမဲ့ကမ္ဘာနိုင်ငံများစွာအနေနဲ့ဒီပြည်ထနာရင်းမြစ်ကိုအကောင်းကောင်းနားလည်လာပြီးမြန်မာပြည်သူတွေကိုအကောင်းဆုံးဝိုင်းဝန်းကူညီပေးတင်တယ်လို့မြန်မာပြည်ဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းကပြောကြားပါတယ်စင်ကာပူအခြေစိုက် Yusuf Ishad Institute အဖွဲ့မှမနေ့ကပြုလုပ်တဲ့အမေရိကန်နဲ့မြန်မာအကြံတဲအကြောင်းဆွေးနွေးပွဲမှာအာဆီယံသံမကြီးဟောင်းလည်းဖြစ်တဲ့ Scott Marshall ကမြန်မာစစ်တပ်ဟာတိုင်းပြည်အနာဂတ်အတွက်မျှော်လင့်စရာမရှိတော့ဘူးလို့ထောက်ပြပြောဆိုလိုက်ပါတယ်။ဒီလိုနိုင်ငံတကာအထောက်အကူတွေရနိုင်ဖို့ NUG အစိုးရနဲ့အတိုက်ခံတွေဘက်ကလည်းနိုင်ငံပြည်ထနာဖြည့်ရှင်းမဲ့ဘုံသဘောတူညီချက်တွေရှိကြောင်းပြစီခြင်းနဲ့လို့သူကတိုက်တွန်းပါတယ်။ကိုဝင်းမင်းကတင်ပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာအကြက်တဲပေါ်အမေရိကန်ဘက်ကအခုတစ်ခါအကောင်းဆုံးဘလို့ကူညီသင့်တယ်ထင်ပါလေလို့မေးရမှာတန်မကြီးဟောင်းစကော့မာစီယယ်က
You know it's really hard to say I don't
တိတယ်မဟုတ်လားတကယ်ပြောရခက်တဲ့ကိစ္စပါလွယ်လွယ်နဲ့မြန်မြန်ရမယ့်ဖြေမျိုးကျွန်တော်မမြင်သေးပါဘူးတကယ်ကနိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးအနေနဲ့ NUG ကိုပိုကူညီပြီးဝိုင်းဝန်းကြိုးပမ်းပေးဖို့လိုတဲ့ကိစ္စပါနောက်မြန်မာနိုင်ငံမှာစစ်တပ်အစိုးရဆက်ဖြစ်နေရင်မျှော်လင့်ချက်မရှိတာကိုလည်းနားလည်ထားဖို့လိုပါတယ်အခုလိုငြိမ်းချမ်းတိုးတက်ရေးအတွက်မျှော်လင့်ချက်မရှိတာကိုနိုင်ငံတကာအစိုးရတွေကနားလည်လာရင်သူတို့ပိုပြင်းထန်တဲ့ရည်တည်ချက်တွေချမှတ်လုံဆောင်လာကြမှာပါဒါပေမဲ့အခုကအစိုးရတော်တော်များများကစစ်တပ်ဟာတစုံတရာကြိုးကြောင်းစီလျော်မှုရှိသေးတယ်လက်ခံလို့ရသေးတယ်လို့တွက်ချက်ထားကြပုံရပါတယ်တကယ်ကစစ်တပ်မှာဒါမျိုးမရှိတော့ပါဘူ
းအဲ့ဒီတော့ဒီတစ်ခါမြမအကျက်တဲမှာအကြီးမားဆုံးစိန်ခေါ်ချက်ဆိုရင်ဘာကိုထောက်ပြခြင်းလဲလို့ဆက်မေးရမှာသံမကြီးဟောင်းမစီရက
There's so many I mean there's the enormous humanitarian challenge
ဟောလို့တဲ့မှာကြီးမားတဲ့လူသားချင်းစာနာမှုဆိုင်ရာစိန်ခေါ်ချက်တွေအတော်အများအပြားကိုရှိနေပါတယ်ဒီအပေါ်နိုင်ငံတကာအာရုံစိုက်မှုပိုရသင့်ပါတယ်အထူးသဖြင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်ခေါင်းဆောင်မှုကန္တာကယူပြီးလှုပ်ပေးသင့်ပါတယ်နောက်ဒုတိယတစ်ခုကကဘာပေါ်ကနောက်ထပ်နိုင်ငံများစွာကိုမြမပြဿနာအပေါ်နားလည်လာအောင်ရှင်းပြရမှာပါဆိုလိုတာကစစ်အုပ်စုဟာတိုင်းပြည်အတွက်ကပ်ဘေးလို့ဖြစ်နေတယ်ဒေတာတွင်တည်ငြိမ်ရေးအတွက်လည်းကပ်ဘေးပါပဲဒါကြောင့်စစ်တပ်ကနိုင်ငံအုပ်ချုပ်မှုအာဏာမှာဆက်မနေနိုင်အောင်မြမပြည်သူတွေဝိုင်းတွန်းနေတာကိုနိုင်ငံတကာကပိုအားစိုက်ကူညီဖို့လိုနေပြီဆိုတာပိုအသိမှတ်ပြုလာအောင်လုပ်ရမှာပါအ
ဲ့ဒီတော့ဒီဒေတာတွင်စွန့်ရင်ရမှုတဲ့အနီးကပ်ရှိနေတဲ့အာဆီယံအနေနဲ့လည်းမြမနဲ့ရုံးကန်ရနေချိန်မှာအကောင်းဆုံးဘလို့အကြံပြုချင်ပါလေလို့ဆက်မေးရမှာဖိလစ်ပိုင်နဲ့ဗီယက်နမ်မှာလည်းအမေရိကန်သံတမန်တာဝန်ယူခဲ့ရတဲ့မာစီယာက
I would hope that ASEAN would agree to step up its engagement
ASEAN အနေနဲ့ NUG နဲ့တခြားအဖွဲ့တွေကိုထိတွေ့ဆက်ဆံရေးသဘောတူလာဖို့ကျွန်တော်မျှော်လင့်ပါတယ်ဒါပေမဲ့အခုလို ASEAN တစ်ဖွဲ့လုံးအနေနဲ့မဖြစ်နိုင်ရင်တောင်အ ਨੇ ဆုံးအဖွဲ့ဝင်တနိုင်ငံချင်း NUG နဲ့ပို့ပြီးတော့ထိတွေ့ဆက်ဆံနိုင်ပါတယ်ဒုတိယက ASEAN တစ်ခုလုံးပဲဖြစ်ဖြစ်အဓိကအဖွဲ့ဝင်နိုင်ငံတွေကပဲဖြစ် ဖြစ်စစ်အုပ်စုကိုရှင်းရှင်းလေးပြောတင်တာက2023မှာစစ်အုပ်စုလှုပ်လာမဲ့အတုအယောင်ရွေးကောက်ပွဲမျိုးကိုလက်မခံနိုင်ဘူးဆိုတာပါပဲ။ဘာကြောင့်လဲဆိုတော့ဒီရွေးကောက်ပွဲကလက်ရှိပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘဲပိုတောင်ဆိုးသွားစေနိုင်လို့ပါ။အဲ့ဒီတော့ရွေးကောက်ပွဲကိုစစ်တပ်ကဥဆောင်လုပ်မယ်ဆိုရင်အာဆီယံအနေနဲ့လက်ခံမှာမဟုတ်ဘူးလို့လူသိရှင်ကြားရှင်းအောင်ပြောပေးတင်ပါတယ
်ဒီနေရာမှာအခုလိုအာဆီယံပါဝင်တရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံတို့ကလည်းဝိုင်းကူပေးတင်တယ်ဒါပေမဲ့ NUG နဲ့တိုင်းရင်းသားတွေပါဝင်အတိုက်ခံတွေဘက်ကလည်းလက်ရှိရွေးကောက်ပွဲကိုဆက်ကျင်တာတွေမဟုတ်ပဲတည်တံ့ဖြည့်ရှင်းနိုင်တဲ့ဘုံမျှော်မှန်းချက်သဘောတူညီချက်မျိုးရှိတာကိုချပြစေခြင်းနဲ့ဥပမာအားလုံးသဘောတူညီမဲ့အနာဂတ်ဖွဲ့စည်းပုံမျှော်မြင်မှုရှိပြီးတချို့အဓိကသဘောတူချက်တွေရအောင်ဆွေးနွေးတဲ့လုပ်ငန်းစဉ်မျိုးနဲ့ချပြနိုင်ရင်ပိုကောင်းမယ်လို့ထင်ကြောင်းမာစီယာကဆက်ပြောပါတယ်။ဒါအပြင်ဒီအာဆီယံပါဝင်ဒေတာရွေးနိုင်ငံအစိုးရတွေကိုလည်းမြန်မာပြဿနာကိုချိန်ကပ်ရမှာပိုမှန်မှန်ကန်ကန်နားလည်စေချင်တယ်လို့လည်းတန်မကြီးကအခုလိုဆက်ပြောပါတယ
်။A military that has weapons but really almost no popular support against
မြန်မာစစ်တပ်ကလက်နက်တွေပဲရှိတော့တာပါပြည်သူအများစုထောက်ခံမှုမရှိသလောက်ကိုဖြစ်သွားပါပြီဒေါ်ဆန်းစုကြည်နဲ့ရှင်လိုက်လို့စစ်တပ်ဘက်မှထောက်ခံမှုမရတော့တာတင်မဟုတ်တော့ပါဘူးပိုကြက်ပြန့်တဲ့လူလူတစ်ခုလုံးနေပါကစစ်တပ်ကိုနိုင်ငံအုပ်ချုပ်မှုအာဏာမှာမရှိစေချင်တော့ပါဘူးအဲ့ဒီတော့အခုမြန်မာပြည်ထနာကနိုင်ငံရေးဘက်နှစ်ခုအကြားမှာဖြစ်နေတဲ့ပြည်ထနာမျိုးမဟုတ်တော့ပါဘူးတကယ်ကတနိုင်ငံလုံးနှိပါကစစ်တပ်ကိုဝိုင်းဝန်းဆန့်ကျင်နေကြပြီးစစ်တပ်မှာအများပြည်သူထောက်ခံမှုမရှိတော့တာကိုအရေးတကြီးသိထားနိုင်ဖို့လိုနေပါပြီ
။ဒါအပြင်နေဆက်ချင်းကပ်နေတဲ့ထိုင်းနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံကထွက်ပြေးလာသူတွေကိုပိုကူညီပေးဖို့နဲ့အိန္ဒိယချင်းတရုတ်အနေနဲ့လည်းအမေရိကန်ပါဝင်နိုင်ငံတကာနဲ့မြန်မာအရေးမှာပူးပေါင်းဆောင်ရွက်ဖို့ကိုလည်းမျှော်လင့်ကြောင်းတန်မကြီးကဆက်ပြောခဲ့ပါတယ
်။ကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာ။အမေရိကန်ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတဲ့အကြောင်းတွေကိုမတင်ပြခင်မှာအခုတခါနားဆင်ရမှာကဒီဘကိုးတိုင်းညောင်လေးပင် KI မုံမြို့နယ်တဲကကော့ပြင်းခေါ်ထီးတိုလိုကြေးရွာအတွင်းကိုအနီးနားမှာတပ်ဆွဲထားတဲ့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကြေးရွာထဲမှာနေထိုင်တဲ့အဖွားအုပ်တူသေဆုံးခဲ့ကြောင်းဒေသခံတွေကပြောပါတယ်မုံမြို့နယ်ထဲမှာတော့ဒေသခံတွေတော်တော်များနေအိမ်ကိုမပြန်ရဲပဲတင်းရှောင်နေရပါတယ်ဒီအကြောင်း VOA သတင်းတော်မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာညောင်လေးပင်ခရိုင်မုံမြို့နယ်တဲကကြေးပါတွေကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြပြီးမဲ့ရွာထဲမှာပြန်ခဲ့တဲ့တပ်ကြီးဝယ်ဦးတွေဒုက္ခိတတွေကတော့မပြေးနိုင်တာကြောင့်ဒီရက်ထဲမှာပဲလက်နက်ကြီးထိမှန်သိမ်းဆုံးတာတွေရှိနေတယ်ဆိုပြီးမုံမြို့နယ်တဲကထီတိုလိုကြေးရွာသားတဦးကပြောပြပါတယ်
အမလိုခွန်ရောကော့တင်းမော်ဟိုကျွန်တော်ရွာပဲခုရင်လိုခွန်ရောတိတလူကြီးပါလို့ခေါ်တာပေါ့ခမန်းငါ90ကငါ90နဲ့ကျွန်တော်ကော့တင်းနေရမှာလေဟိုနှမ်းအော်ရင်ကြားနေရတာကဲ့ရလေးကဲ့ရလေးဟိုမှာသူကဒီရွာထဲဟိုလက်နက်ကြီးအလုံးပြည့်ဟဲ့ဆိုတော့ဟိုကျွန်တော်တို့ပြည်သူတော့ဒုက္ခပေးရပဲပေါ့နော်အဲ့လိုပြင်းထန်တဲ့အချိန်မှာဟိုနှစ်ရက်ခွာတော့ဆက်သေးပေါ့ကျွန်တော်တို့ကော့တင်းမှာတင်းနှစ်သုံးလေး5ရက်ခွာရှိတယ်သူကနှစ်ရက်ခွာတော့ဆက်သေးအသက်88နှစ်သူ့ကောင်းကောဝမ်းပိုက်ကိုထိပြီးတော့ခွာပြီးသေသွားတာပါမယ်အခုချိန်ကြီးရွာမှာတော့သူကတော့မပြေးနိုင်လို့ကြံနေရပါဘူးအခုချိန်ကြီးကျွန်တော်တို့ရွာသားဒီကော့ပြင်းရွာသားဟိုမြောင်းတို့စောင်းစုရွာသားတွေကရွာကိုပြန်မလာသေးဘူးထွက်ပြေးနေရဘူးကျွန်တော်တို့ချုပ်ဘက်မှာတန်းနေရတော့ရေဦးစင်ကြီးရွာလဲတော့နေရပါလေဦးစီမနာကြီးရွာလဲတော့နေရပါလေပေါ့အဲ့ဒါကျွန်တော်တို့အုပ်စုမုံးပြေတာအုပ်စုကတော့အခုပြီရှောင်းနေတော့မှအိမ်မှာနေတဲ့လူကပေးရတာပေါ့တကယ်မသိဘူးရိုးပေါင်စရကျွန်တော်တို့ရွာမှာချီတူပေါင်စရအယောက်80ကျော်ရှိတယ်ပြီးတော့မိုင်းကြီးတဲ့လူတွေပေါ့သူတို့ပဲသူတို့နဲ့အသက်ကြီးရွာကရွာမှာကြံတာအင်းရေက6ကျော်ရှိတယ်
အခုဆိုရင် KNU ထိန်းချုပ်ရာညောင်လေးပင်ခရိုင်ထဲမှာတိုက်ပွဲတွေမဖြစ်ပဲလက်နက်ကြီးတွေပစ်ခတ်တာတွေကိုပဲကြုံနေရကြောင်းဒီအတွက်ရွာတွေထဲမှာမနေရဲပဲတင်းရှောင်နေရတယ်လို့လဲဆိုပါတယ်။စားဝတ်နေရေးအတွက်တောင်ယာလုံနေရတဲ့တစ်ချစိတ်ကြီးပါသားညီကိုနှစ်ဦးဟာအော်တိုဘာလကုန်ပိုင်းကလက်နက်ကြီးထိမှန်သိမ်းဆုံးတာဒဏ်ရာရတာတွေဖြစ်ခဲ့တယ်လို့လဲဒေသခံကဆက်ပြောပြပါတယ်
။ရွာသဘောကြီးရွာမှာသူကသွားပြီးတော့အလုပ်လုပ်တာပေါ့မှာတောင်ယာလုံငန်းလုပ်နေတဲ့ဟိုတစ်ချစိတ်ကညီကိုနှစ်ယောက်ပါသူညီကညာခမရ3ဝတင်းနဲ့ခလရ60ရလက်နက်ကြီးထူတော့သူ့အခုတူဦးကရဲရဲမင်းဦးက24နှစ်ကသူအသေးပြီးတော့သူ့ညီအားလည်းရတော့22နှစ်တော့ဂျန်ရတာပေါ့မလေ
းကရင်ပြည်နယ်အတွင်းမှာလူခွင့်ရချိုးဖောက်မှုတွေရှိနေပြီးဒေသခံပြည်သူတွေဟာအကြောက်တရားတွေနဲ့နေထိုင်နေရတယ်လို့လည်းကရင်လူခွင့်ရအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကလည်းပြောပြပါတယ
်ဝဲဒေသခံပြည်သူတွေဆိုလို့ရှိရင်လည်းကြောက်နေရတာပေါ့ဒီနေရတယ်နောက်ထပ်ကြလို့ရှိရင်ဒီ IGP တွေဆိုလို့ရှိရင်သူတို့အဲ့ဒီကိုပြန်ပြီးတော့မှစစ်ကြည့်တဲ့ဆန်ကြလို့ရှိရင်လည်းဖန်ဆင်ရတဲ့မျိုးတွေပြည်သက်ဆင်ရတဲ့မျိုးတွေလည်းကြုံရကြုံနေရတာပေါ့နော်အဖြစ်အပျက်ဒုက္ခတွေကတော့ရခိုင်တိုင်းမရှိနေတော့မှပဲပြည်သက်ဆင်ကြည့်တယ်ဒါကတော့အကြောက်တရားနဲ့နေရတာပေါ့
အခုဆိုရင်ကရင်ပြည်နယ်ညောင်လေးပင်ခရိုင်ထဲမှာမုံနဲ့ကြောက်ကြီးမြို့နယ်နှစ်ခုရှိပြီးအဲ့ဒီမြို့နယ်နှစ်ခုတည်းကကျေးရွာသားသသိန်းခွဲလောက်ဟာနေရမပြောင်းနိုင်ပဲစစ်ဘေးရှောင်နေရတယ်လို့လဲစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပြပါတယ်ရှင
်။မအေးမာရဲ့သတင်းပြဖို့ချက်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတွေဘက်ကလည်းလှည့်ကြပါတယ်။ဒီအမေရိကန်ပြည်ထောင်စုရဲ့သံကောင်းစင်းတွေအရအာရှຫນွေဘွားအမေရိကန်နိုင်ငံသားဥယျာဟာ2010ပြည့်နှစ်ကနေ2020အတွင်း39ရာခိုင်နှုန်းတိုးလာပါတယ်။ဒါကြောင့်နေရာအတော်များများမှာနိုင်ငံရေးအရအေးပါတဲ့အင်အားစုဖြစ်လာပါတယ်။အာရှຫນွေဘွားအမေရိကန်ဒီထဲမှာဒါဇင်နဲ့ချီတဲ့အာရှတိုင်းပြည်တွေကနေရွှေပြောင်းအခြေချလာကြတဲ့သူတွေလည်းနေထိုင်နေကြတာပါ။ဒီလိုမျိုးမှာရှေ့ရနေကျင်းပမဲ့တက်တန်းဝဲရွေးကောက်ပွဲနဲ့ပတ်သက်လို့အာရှຫນွေဘွားအမေရိကန်တွေရဲ့မတူကွဲပြားတဲ့အမြင်တွေကိုစူးစီးပြီးအဲလစ်ဘက်လီသတင်းပေးပို့ထားတာကိုတော့ကိုဇော်မိုးကျော်တင်ပြมาဖြစ်ပါတယ်ခင်ဗျာ
ဒီကာလဟာအမေရိကန်ပြည်ထောင်စုမှာတက်တန်းဝက်ရွေးကောက်ပွဲကာလဖြစ်ပါတယ်တက်ဆက်ပြည်နယ်မြို့တော်ဟူစတန်နဲ့အနီးတစ်ဝိုက်မှာရှိတဲ့တက်ဆိုင်ရာရွေးကောက်ပွဲနယ်မြေတွေမှာကိုယ်စားလှယ်တွေနဲ့စေတနာဝန်ထမ်းကူညီလှူအပ်ပေးသူတွေဟာမဲဆန္ဒရှင်တွေနဲ့တိုက်လံတွေ့ဆုံတာတွေလုပ်ကြပါတယ်တရုတ်နယ်ပေါ်ဟန်ချန်းဟာအမေရိကန်ပြည်ထောင်စုမှာနေထိုင်တာအနည်း20လောက်ရှိပါပြီအာရှຫນွေဘွားကိုစလေကိုသူ့အနေနဲ့ထောက်ခံအားပေးလိုပါတယ်လို့ပြောဆိုပါတယ
်။ We're already a minority group. You should not bother with which political party.
ကျွန်တော်တို့ဟာလူနည်းစုအုပ်စုဖြစ်နေပါပြီ။ဘယ်ပါတီဝင်ဖြစ်တယ်ဆိုတာအဓိကမဟုတ်ပါဘူး
။ချန်ဟာဘယ်ပါတီမှဝင်မထားတဲ့တတိပုဂ္ဂလဖြစ်ပါတယ်။လေလာတိုင်းထွာချက်တဲ့အရာတရုတ်လူမျိုးအမေရိကန်အတော်များများဒီလိုရည်တည်ချက်ရှိကြပါတယ်။ Washington DC အခြေစိုက်အာရှနဲ့ Pacific ကျွန်းသားAmerican Mesana Shemya Athenga, Christine Changaro.
Largest ethnic community that identifies as independent.
တို့က party wing ဟုတ်တယ်တတိပုဂ္ဂလတွေထဲမှာအများဆုံးဖြစ်ပြီးတော့42ရာခိုင်နှုန်းရှိပါတယ
်2022ခုနှစ် Mesana Shemya နဲ့ပတ်သက်တဲ့စစ်တမ်းတွေအရာအာရှຫນွေဘွား American တွေဟာ Republican တွေထက် Democrat ကိုမဲပေးသူပိုများပါတယ် Philippine American Miguel De Cons ကတော့ပြီးခဲ့တဲ့2022ခုနှစ်ရွေးကောက်ပွဲမှာဒီမိုကရက်ကိုမဲပေးခဲ့ပါတယ်ကိုဝန်ဖျက်ချခွင့်လိုကိစ္စမျိုးတွေအပါအဝင်အကြောင်းအရာကိစ္စတွေမှာမိသားစုအတွင်မျိုးဆက်သစ်နဲ့မျိုးဆက်ဟောင်းတွေအကြားအမြင်မတူကြဘူးလို့သူကပြောဆိုပါတယ
် Say older generation are more like pro
life မျိုးဆက်ဟောင်းတွေအနေနဲ့ကိုဝန်ဖျက်ချခွင့်ကိုလက်မခံကြပါဘူးဒါပေမဲ့ပထမမျိုးဆက်နောက်ပိုင်းအမေရိကမှာမွေးဖွားတဲ့မျိုးဆက်သစ်တွေအနေနဲ့သူတို့နဲ့မတူညီတဲ့အမြင်တွေရှိကြပါတယ်
ဗီယက်နမ်အမေရိကန်တွေကအခြားအာရှအမေရိကန်တွေနဲ့မတူပါဘူး။သူတို့ကသူတို့ကိုသူတို့ဒီမိုကရက်ထက်ရီပပ်လီကန်ပါလို့ပြောသူပိုများပါတယ်။ဗီယက်နမ်အမေရိကန်တဦးဖြစ်တဲ့ဘတ်ဝီလျံကတော့အခုလိုပြောဆိုပါတယ
်။ Number one thing that I am worried about is for this
country. ကျွန်မအနေနဲ့ပထမဆုံးစိုးရိမ်တဲ့အချက်ကတော့တိုင်းပြည်ဟာ socialist လမ်းကြောင်းဘက်ကိုလှည့်သွားမှာကိုစိုးရတာပါ။ဗီယက်နမ်မှာ socialist စနစ်ကျင့်သုံးတဲ့အချိန်မှာကျမတို့ထွက်ပြေးလွတ်မြောက်လာပြီးတော့အမေရိကကိုရောက်လာတာပါ။
အာရှအမေရိကန်တွေအကြားမှာဘလူးပါတီထောက်ခံတဲ့ဘလူးပါတီဝင်တဲ့မဝင်ဘူးဆိုတဲ့ကွဲလွဲချက်တွေရှိပေမဲ့အချင်းချင်းညီညွတ်စေတဲ့အကြောင်းတစ်ခုရှိပါတယ
် It's really about stopping
အဲ့ဒီအကြောင်းအရာကတော့အာရှတိုက်တာမုန်ဒီယေကိုရပ်တန့်အောင်လုပ်ဖို့ကိစ္စပ
ါ Texas ပြည်နယ် Houston မြို့တော်ကပြည်နယ်ကိုယ်စားလှယ်ဂျင်ဝူးကတော့အခုလိုပြောပါတယ
် If you grew up in America you know just like
ခင်ဗျားအနေနဲ့အမေရိကမှာကြီးပြင်းခဲ့တယ်ဆိုရင်ခင်ဗျားသိမှာပါကျွန်တော်လူမျိုးကိုပေါ့တချို့ကရှင်လို့ခေါ်ကြပါတယ်တချို့ကချင်းချောင်ဒင်းတောင်ဆိုပြီးလောင်ပြောင်နာရှိတယ်လို့တချို့ကမျက်စောင်းထိုးကြည့်ကြပါတယ်နောက်တစ်ဆင့်ဆိုရင်တော့ဒရွေးနဲ့ထွေးတာလက်သီးနဲ့ထိုးတာမျိုးခံရမှာပ
ါ Ford Ben Messana နဲ့ကတရုတ်အမေရိကန်လည်းဖြစ် Republican Party ဝင်လည်းဖြစ်တဲ့ Jensen Blackmon ကတော့သူ့အနေနဲ့Texas ပြည်နယ်မြို့တော် Houston ရဲ့စင်ကြေဘုံ Sugarland မှာနေရတာလုံခြုံတယ်လို့ခန်းစားရတယ်လို့ပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့မတ်လ2020ကနေဒီကနေ့အထိအာရှနယ်ဘွားတွေကိုစန့်ကျင်မှုတွေမြင့်တက်လာနေတဲ့ New York နဲ့ California လိုနေရာမျိုးတွေမှာလုံခြုံမှုရှိတယ်လို့သူ့အနေနဲ့ခန်းစားရမှာမဟုတ်ဘူးလို့ပြောဆိုပါတယ
်။ My parents are 80 years or some old that yeah do
ကျွန်မရဲ့မိဘတွေကအသက်80ရှိပါပြီ။ တခြားတယောက်ယောက်အဖို့မပါဘဲနဲ့အပြင်ထွက်ဖို့ကိုတော့ကျွန်မစိုးရိမ်ပါတယ
်အာရှနယ်ပါးတွေကိုစန့်ကျင်တဲ့ကိစ္စတွေကိုအာရှသားတွေကပြဿနာတစ်ခုလို့မြင်ကြတဲ့အချိန်မှာဘတ်ဝီလျံကတော့ဒါဟာနိုင်ငံရေးအရာဖြစ်တာလို့မြင်ပါတယ
် Anti-Asian is another ploy of the Democrats
အာရှနယ်ပါးတွေကိုစန့်ကျင်တဲ့ကိစ္စကတော့ပြည်သူတွေကြားခွဲခြားဖို့အတွက်ဒီမိုကရက်တွေရဲ့နိပရိယတစ်ခုပါ။အ
ာရှအမေရိကန်တွေအတွက်တော့ကျန်းမာရေးစောင့်ရှောက်မှု၊စီးပွားရေး၊ရာဇဝတ်မှုနဲ့ပညာရေးဆိုင်ရာကိစ္စတွေကအဓိကဖြစ်ပါတယ်။ဒါတွေကိုဘယ်ပါတီကဖြည့်ရှင်းပေးနိုင်မလဲဆိုတဲ့အပေါ်မှာမူတည်ပြီးသူတို့ရဲ့အမြင်တွေကွဲပြားကြတာဖြစ်ပါတယ
်။ကုစုံမှုကြောင့်ပြောပြသွားတာပါခင်ဗျာ။အခုလိုမျိုးအမေရိကန်သက်တမ်းဝက်ရွေးကောက်ပွဲမတိုင်ခင်ဒီမိုကရက်တွေအတွက်မဲဆွယ်ပွဲတွေမှာဒီအမေရိကန်သမ္မတကြီးโจไบเดนကသူ့စီးပွားရေးအစီအစဉ်ကိုအလေးပေးပြောနေပေမဲ့ငွေကြေးဖောင်းပွားမှုတွေလောင်စာစီးဆေးကြီးမြင့်မှုတွေကိုဖြည့်ရှင်းဖို့ Republican တွေဘက်ကထောက်ပြနေပြီးဘိုင်ဒန်အစိုးရအနေနဲ့ Republican တွေတက်သားအောင်လုပ်ပြနိုင်မလားဆိုတာကိုစိုးရိမ်နေကြပါတယ်။ Anita Power ရဲ့သတင်းလွှာကိုတော့ဆက်ပြီးတင်ပြခြင်းပါတယ်။ရွေးကောက်ပွဲကျင်းပဖို့ရပိုင်းလိုမှာပဲသမ္မတဘိုင်ဒန်ကနယူးယောက်ကိုသွားပြီးတမကအဖွဲ့ဝင်အလို့သမားတွေနဲ့တွေ့ဆုံကသူအစိုးရလက်ထက်အမေရိကန်စီးပွားရေးတိုးတက်မှုတွေရှိနေကြောင်းပြောခဲ့ပါတယ
်10 million jobs created since we took office
ကျွန်တော်တို့အစိုးရတက်လာခြင်းကစလို့လောက်ကိုင်းပေါင်း7သန်းကျော်ဖန်တီးနိုင်ခဲ့ပြီးအမေရိကန်သမိုင်းမှာစံချိန်တင်ခဲ့သလိုပိုကောင်းမွန်တဲ့အခြေအနေမှာရှိနေပါတယ်လက်ရှိအလုံးလက်မဲ့နှုန်း 3.5% ကျင်းဆိုတာကလည်းနှစ်ပေါင်း50အတွင်းအနှိမ်ဆုံးဖြစ်ပါတယ်အမေရိကန် 5.4 သန်းအငယ်စားလူငန်းတွေလို့ဖို့လျှောက်ထားတာဟာအမေရိကန်သမိုင်းမှာအများဆုံးဖြစ်ပါတယ်
ဘိုင်ဒန်အစိုးရဘက်ကဒီလိုပြောနေပေမဲ့တစ်ဖက်မှာလောင်စာဆီဈေးနှုန်းကြီးမြင့်မှုငွေကြေးဖောင်းပွားမှုစံချိန်တင်မြင့်မားမှုတွေကစီးပွားရေးရဲ့လက်တွေ့အခြေအနေမှန်ကိုရောင်မြန်ဟန့်နေပါတယ်။ဒါဆိုရင်မဲဆန္ဒရှင်တွေရဲ့သဘောထားကဘယ်လိုရှိမှာပါလဲ။ Republican Party ကြီးဆိုတဲ့အနောက်ဘက်ခြမ်း Wyoming ပြည်နယ်ကမဲဆန္ဒရှင်တချို့နဲ့ VOA ကမေးမြန်းခွင့်ရခဲ့ပါတယ်။ Randy Mookie ဟာအင်ခေါမိုးပြုပြင်ပြီးတဲ့အလုပ်လုပ်သူပ
ါ When we had Donald Trump in office
သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းကစီးပွားရေးတော်တော်ကောင်းခဲ့ပါတယ်အငြိမ်းစားယူတဲ့လူတွေလည်းအဆင်ပြေပါတယ်အားလုံးအဆင်ပြေခဲ့တာပါသူမရှိတဲ့နောက်ပိုင်းအရာအားလုံးထိခိုက်လာပြီးအတော်ထိခိုက်ကြဆင်းလာပါတယ
်ဒီကိစ္စကိုပဲထိတ်တန့် Republican ခေါင်းဆောင်တွေကလည်းနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမတိုင်ခင်မှာထောက်ပြနေကြတာပါအကယ်၍သူတို့ဘက်ကသာအနိုင်ရခဲ့ရင်သမ္မတဘိုင်ဒန်ရဲ့အစီအစဉ်ကိုတတ်နိုင်သမျှစန့်ကျင်ပယ်ချသွားမယ်လို့ Republican ကိုယ်စားလှယ်တောင်းတွေကပြောပါတယ်။ Sarah Sanders ဟာ Arkansas ပြည်နယ်အုပ်ချုပ်ရေးမှူးနေရာအတွက်ဝင်ရောက်ရှင်ပြိုင်သူပါ
။ Whoever our next governor is going to be has to be capable of standing
ပြည်နယ်အုပ်ချုပ်ရေးမှူးနေရာကိုဘယ်သူကပဲအနိုင်ရပါစေ။တိုင်းပြည်ကိုဒုက္ခရောက်စေတဲ့ Joe Biden နဲ့သူ့ရဲ့ညံ့ဖျင်းတဲ့မူဝါဒတွေကိုစန့်ကျင်ပယ်ချနိုင်သူဖြစ်ဖို့လိုပါတယ်။
စင်းစရာတွေအရအမေရိကန်လူနေမှုစည်းကအရင်နှစ်ကတည်းကပိုများလာပါတယ်။အမေရိကန်ရဲ့ငွေကြေးဖောင်းပွားမှုနှုန်းကလည်း 8.1 ရာခိုင်နှုန်းထိမြင့်တက်နေပြီး G7 နိုင်ငံတွေရဲ့ငွေကြေးဖောင်းပွားမှုနှုန်းပြင်းပြထက်ကိုပိုများနေတာပါ။ဒါပေမဲ့ကမ္ဘာအခြားနိုင်ငံတွေတက်ဆိုင်တော့နည်းနေပါသေးတယ်။ IBSOS သုတေသနအဖွဲ့ရဲ့ဒုက္ခခရစ်ဂျက်ဆန်တို့လိုလူမှုစစ်တမ်းကောက်ယူသူတွေကတော့ရေဘူယစီးပွားရေးအချက်လက်တွေကြောင့်မဲဆန္ဒရှင်တွေသဘောထားပြောင်းသွားမှာမဟုတ်ပဲသူတို့ရဲ့စိုးရိမ်ပူပန်မှုတွေအပေါ်အခြေခံပြီးပြောင်းသွားနိုင်တယ်လို့သုံးသပ်ကြပါတယ
် Essentially when we ask people what their single most important
ဒီလိုပြောပြနေသူတို့အတွက်အရေးကြီးဆုံးပြဿနာဘာလဲဆိုတော့ကျွန်တော်တို့မေးပါတယ်နောက်ဆုံးတော့စီးပွားရေးပြဿနာကအရေးကြီးဆုံးဖြစ်နေပါတယ
်စီးပွားရေးအပေါ်စိုးရိမ်ပူပန်မှုကနိုင်ငံရေးအပြောင်းအလဲဖြစ်ဖို့တွန်းအားဖြစ်စေတယ်လို့လည်းဆိုပါတယ
် I do think it tells us that Americans are
American ကစီးပွားရေးနဲ့ပတ်သက်လို့စိုးရိမ်နေလို့ပဲဆိုရတဲ့အတွက်စီးပွားရေးရှင်တွေပိုဆိုးလာမှာကိုစိုးရိမ်နေတာပါကူကဒီမိုကရေစီကအုပ်ချုပ်နေရဆိုတော့ဒီတက်တမ်းဝယူကောက်ပွဲမှာသူတို့တွေစိတ်ခေါမှုကကြီးမားပါတယ
်။ဘယ်ကိစ္စတွေကအဓိကတွန်းအားဖြစ်မယ်ဆိုတာကတော့နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာအပြေထွက်လာမှာဖြစ်ပါတယ်ခင်ဗျာ။ဒီရှေ့တစ်ပတ်တည်းမှာကျင်းပဖို့ရှိနေတဲ့အမေရိကန်ရဲ့တက်တမ်းဝက်ရွေးကောက်ပွဲဒီကတော့တကယ့်ကိုအကျိတ်နဲ့ဖြစ်မဲ့သဘောရှိနေပါတယ်ခင်ဗျာ။ဒီသမရဟောင်းတန်နဲ့ထရန့်ထောက်ခံတဲ့ကုစလေတွေအနိုင်ရလာမလားဆိုတာကိုလည်းစောင့်ကြည့်နေကြပါတယ်။ဒီမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံးလင်းအမေရိကန်တခွင်သိပ်ပံတဲ့ဤပညာကန္တာတွေကိုကျွန်တော် Facebook အပြင်လိုင်းနိုမီတာ3249တို့မှာနားဆင်နိုင်ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ3249လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒီတုတ္တဆောင်နဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍအဲ့ဒီနှစ်ခုမတိုင်ခင်မှာအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍကိုပြောပြချင်ပါတယ်မြန်မာဒီမိုကရေစီရေးကိုအော်စတြေးလျအစိုးရကအတိအမှတ်ပြုပြီးတော့လိုအပ်တဲ့လူသားချင်းကူညီမှုတွေစာနာထောက်ထားမှုအကူအညီတွေထိထိရောက်ပေးနိုင်အောင်ဖိအားပေးတိုက်တွန်းသွားမယ်အကြောင်းအော်စတြေးလျအိမ်နောင်ရှင်အလှမယ်ပြိုင်ပွဲမှာ Charity Queen တရဖူဆုခုခဲ့တဲ့မြန်မာနွယ်ဘွားဒီအော်စတြေးလျနိုင်ငံသူမတ်ဆိုဖီယာဆာကစ်ကပြောပါတယ်မြန်မာရေးကိုထိထိရောက်ဆောင်ရွက်ခြင်းနဲ့အတွက်အလှမယ်ပြိုင်ပွဲဝင်ပြိုင်ခဲ့တာလို့လည်းသူမကဆိုပါတယ်မက်ကင်ဖြူတွေကဆက်သွယ်မင်းများတင်ပြထားပါတယ
There's a path we must choose sometimes Gotta stand up and fight sometimes
Okay တော်လေကျွန်တော်အရင်ဆုံးမေးလိုက်ချင်တာကတော့မက်ဆိုဖီယာကကျွန်တော်တည်တလောက်ဩစတြေးလျကိုငငယ်လေးလေးရောက်သွားတဲ့စေတောတက်ပေါ့နော်ဟိုနိုင်ငံမှာလည်းနှစ်ပေါင်း20ကျော်28နှစ်လောက်နေတယ်လို့သိချားရပါတယ်ဆိုတော့ဒီလိုအလှမဲ့ပြိုင်ပွဲကိုငငယ်လေးရောက်တုန်းကတော့ဝင်မပြိုင်ခဲ့ပဲနဲ့အခုဒီအိမ်နောက်ရှင်နော်ကလေးမိခင်လည်းဖြစ်နေပြီးတဲ့အခုလိုချိန်မျိုးမှာမှထူးခြားခြားဘယ်လိုစိတ်ကူးရပြီးတော့များဘာကြောင့်ဝင်ပြိုင်ဖြစ်သွားတယ်ဆိုတာလေးအရင်ဆုံးပြောပြပေးပါလားရှင့်
မအားရှင်းရှင်းပြောလို့ရှင်ဒီအလှမယ်တို့ဒီ beauty pageant နဲ့ပတ်သက်တဲ့အရာတွေတခါမှပေါ့နော်စိတ်ဝင်စားဘူးပေါ့နော်အဲပြီးတော့ကို့အတွက်ကလည်းဟိုမလိုအပ်ဘူးလို့ထင်တယ်ပေါ့နော်အဲနောက်တစ်ခုကဒီဟာကဒုတိယအကြိမ်ဝင်ရောက်ရှင်ပြိုင်ခြင်းပေါ့နော်ပထမအကြိမ်တုန်းက2015တုန်းကဒီ Mrs. Australia ဆိုတော့ဝင်ပြိုင်ခဲ့ဘူးတယ်အဲ့တုန်းကလည်းဟို reason တစ်ခုပေါ့နော်အဲ့ reason ကဘာလဲဆိုတော့ဟိုအမမသမီးလေးရှိသမီးအကြီးလေးပေါ့နော်အဲ့အကြီးလေးကနည်းနည်းဟို low self esteem ဖြစ်တော့နည်းနည်း confidence မရှိတော့သူ့ကိုအမေတယောက်အနေနဲ့ဟိုဘယ်လိုမျိုးကူညီနိုင်ကောင်းမလဲဆိုပြီးတော့အဲ့တုန်းကလည်းဝင်ပြိုင်ခဲ့ဘူးတယ်ပေါ့နော်အမဒီအကြောင်းလေးကိုရှင်းပြတဲ့ရည်ချက်ကဘာဖြစ်လို့လဲဆိုတော့ဒီအလှမယ်ဝင်ပြိုင်ခြင်းတဲ့ဟိုပေါ့နော်နောက်ွယ်မှာအဲအကြောင်းနေရှိတယ်ဆိုတာလေးကိုပြောပြချင်တာပေါ့နော်အဲ့ဒီတော့ကလည်းဝင်ပြိုင်ခဲ့ပြီးတော့သမီးလေးကိုဟို confidence ကို lift up လုပ်ပေးခဲ့တယ်မိခင်တယောက်ကဒီလို symbol တက်ပြီးတော့အဲ့လိုဟို speech တွေပေးတာပဲမြင်တော့သူလည်းဟို confidence တွေရပြီသူလည်း life changes ဖြစ်သွားတယ်ပေါ့နော်အဲ့ဒီတော့ကလည်းဝင်ပြိုင်ခဲ့ရတာကိုဂုဏ်ယူတယ်ပေါ့နော်ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာတော့ဘာမှစိတ်ကူးမရှိဘူးအလှမယ်ဝင်ပြိုင်ဖို့ကိုဘာဖြစ်လို့လဲဆိုတော့အချိန်လည်းမရှိဘူးเนาะအိမ်တောင်တယ်လဲအိမ်တောင်တယ်ကိုပိုင်စီးပွားရေးလုပ်နေရှင်လဲကိုပိုင်စီးပွားရေးလုပ်နေရှင်ပြီးတော့ကလေး၃ယောက်နဲ့ဟိုရှင်းရှင်းပြောတနေ့နေ့တူွားမှာတနေ့နဲ့တနေ့ကိုကို့အတွက်တော့အချိန်မရှိတဲ့အချိန်မှာဒီအလှမယ်ကိုဝင်ပြိုင်ဖို့လုံးဝစိတ်ကူးမရှိခဲ့ဘူးဒါပေမဲ့အားလုံးတည်တည်ကြတဲ့အတိုင်းပဲကိုချစ်တဲ့ဟိုအမေမြန်မာပြည်ပေါ့เนาะမြန်မာနိုင်ငံကြီးကဟိုအာနာသိမ့်ခံရတယ်တိုက်သူပြည်သားတွေအကုန်လုံးဒုက္ခတွေရောက်ကြတယ်လူငယ်တွေရွရွချင်ချင်နဲ့တိုက်ပွဲဝင်ပြီးတော့ဟိုကိုယ့်ဗမာပြည်အတွက်လွတ်လပ်ရေးပေါ့နော်ဒီမိုကရေစီရဖို့အတွက်ကိုတိုက်ပွဲဝင်နေကြတယ်အဲ့အချိန်မှာအဓိကဆုံးဖြတ်ချက်ကတော့ကိုယ့်မြန်မာပြည်သူပြည်သားတွေကိုဟိုကူညီခြင်းနဲ့တစ်ဖက်တစ်လမ်းနေပြီးတော့ပံ့ပိုးခြင်းနဲ့ကိုယ့်မှာဟိုဘယ်လိုခေါ်မလဲပါဇက်ပဲပံ့ပိုးနိုင်တယ်နော်ငွေအားတို့ပါဇက်အားတို့ပဲပံ့ပိုးနိုင်တယ်ဆိုတော့ပေချာစဉ်းစားတယ်အမအမျိုးမျိုးစဉ်းစားတယ်အများကြီးစဉ်းစားတယ်စဉ်းစားတော့အဖေကဘာထွက်လာလဲဆိုတော့အော်ငါဗမာပြည်မှာငါတို့ဗမာပြည်မှာအသက်ပေးသွားတဲ့သူတွေတပုံကြီးပဲเนาะလူငယ်လေးတွေငယ်ငယ်ရွယ်ရွယ်နဲ့မကြွေသင့်မဲနဲ့ကြွေခဲ့ရတဲ့အသက်တွေပေါ့เนาะငါအသက်45နှစ်ရှိပြီတချို့တွေဆို18 18တို့15တို့ပေးသွားတဲ့သူတွေတပုံကြီးပဲပေါ့เนาะငါဘဝမှာငါနေပြိုခဲ့တယ်အဲတာရအေဂျင့်နဲ့အိမ်တော်တစ်ခုတိဆောက်ထားတယ်ဈေးဝါးရေးလည်းကောင်းကောင်းမွန်ရှင်သားသမီးလေးတွေလည်းလိမ့်ပါတယ်ဆိုတော့ငါဘဝမှာအကုန်ပြည့်စုံနေပြီအဲ့တော့မပြည့်စုံသေးတဲ့လူတွေကဘယ်လိုအကျိုးပြုရမလဲဆိုတဲ့စိတ်နဲ့ဒီတိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ပြီးတော့နိုင်ခဲ့လို့ရှင်ရေဒီပြည်မာပြည်မှာတွေ့မှာဒုက္ခရောက်နေတဲ့သူတွေနေဆက်မှာဒုက္ခရောက်နေတဲ့ PDF တွေပေါ့နော်အကုန်လုံးကို ဟိုတက်ကိုတက်နိုင်တဲ့တစ်ဖက်တစ်လမ်းနေကိုယ့်ရဲ့အတန်အထူးသဖြင့်အမရဲ့ voice ကိုအမအသုံးချပြီးတော့ဒီလူတွေကိုကယ်တင်ကူညီခြင်းနဲ့စိတ်နဲ့ဝေပြန်ခဲ့တာပါ
ဟုတ်ကဲ့အဲ့တော့အခုကျတော့ဒီပြိုင်ပွဲဝင်တဲ့အခါမှာလည်းဒီ charity queens ပေါ့နော်ကိုယ့်ရဲ့ဒီဟိုလူသားအချို့ပြုပေါ့နော်လူမှုအချို့ပြု brighter လုပ်ငန်းတွေချောင်းမလို့ဒီလိုမျိုးဟိုအသိမှတ်ပြုတယ်လို့လည်းချက်ပါတယ်ဆိုတော့ဒီလိုတိုက်တဲ့တစ်ခုကိုရသွားတဲ့အခါမှာရောကိုယ့်အတွက်ပို့ပြီးတော့လှုပ်ဆောင်စရာတွေတာဝန်တွေပို့ပြီးတော့ရှိလာတယ်လို့ခံစားရသလားဒီပေါ်မှာရောအမဘယ်လိုခံစားနေလဲ
တရဖူရပြီဆိုတော့ crown ပေါ့နော် crown ဆိုတဲ့ဟာဒီတရဖူကတော်တော်မှလေးပါတယ်ဝေးရတာလည်းလေးတယ်တောင်းကလည်းကြီးပါတယ်ဒီဒီတရဖူရဲ့နောက်ွယ်မှာပေါ့နော်ဒီဟိုဟိုဘယ်လိုခေါ်မလဲ responsibility တွေကအများကြီးပါလာတယ်ပေါ့နော်ဒီ title တစ်ခုကိုလည်းရဖို့ဆိုတာလည်းမလွယ်ခဲ့ပါဘူးတကယ်စူးစားခဲ့ရပါတယ်ဟိုလွယ်လွယ်ကူကူတက်မရခဲ့ဘူးဒီ training နေဆင်းခဲ့ရတယ်နေမအိမ်ညာမအိမ်နဲ့ဟို research တွေလုပ်ပြီးတော့ကိုယ့်ရဲ့ဟိုအမကဒီတရဖူဘာကြောင့်ရခြင်းလဲဆိုတော့ခုနပြောသွားသလိုပဲကိုတိုင်းပြည်အတွက်ကိုကိုလူမျိုးအတွက်ကိုဟိုဟာဖြစ်တဲ့အတွက်ကိုကိုအတွက်ဆိုကိုဒီလောက်မစူးစမ်းဘူးပေါ့နော်ဟိုပေမေမဲမဲနဲ့လုံးမိမှာမဟုတ်ဝင်လဲပြိုင်နေမှာမဟုတ်ဘူးပေါ့
အခုဒီတိုက်တဲ့ကလည်းရထားပြီးသွားပြီဆိုတော့ကိုလည်းထင်ထားတဲ့အတိုင်းမြမကြီးပို့ပြီးတော့တိတိယောက်ယောက်လုံနိုင်ဖို့အတွက်အခြေအနေတစ်ခုပေါ့နော်ကိုတိုင်းဖန်တီးလိုက်နိုင်ပြီဆိုတဲ့အခါကျတော့ရှစ်ဆက်ကိုပို့ပြီးတော့ထိချောက်အောင်ဓာတ်တွေလုတ်သွားဖို့စဉ်းစားထားတာရှိပါလိမ့်ရှင
်အမလုံးမဲ့လုံရက်တရားတော့ဒီAustralia government အမြဲတမ်း pressure ပေးရမယ်ပေါ့နော်ဒီအချက်ကဒီ NUG government ကိုအတိအမှတ်ပြုပြီးတော့ဒီ NUG government ကဟို minister တွေပေါ့နော်ဝန်ကြီးချုပ်တွေနဲ့တရားဝင်တွေ့ဆုံဆွေးနွေးပွဲတို့ဒီဒါမှအမကမြန်မာပြည်ထဲမှာဒီတောထဲမှာဒုက္ခရောက်နေတဲ့သူတွေကို humanitarian assistance အနေနဲ့ပတ်သက်တဲ့ drive တွေပို့ပေးလို့ရမယ်လေပြီးတော့တခါ Australia မှာရှိတဲ့ organization တွေပေါ့အထူးသဖြင့်ဒီ save company တို့ save company တို့အဲအမျိုးသမီးနဲ့ပတ်သက်တဲ့အမျိုးသမီးသုံးဆောင်တို့ဟိုပေါ့နော်လိုအပ်တဲ့တကယ်ကိုလိုအပ်တဲ့သုံးဆောင်တို့ကျန်းမာရေးနဲ့ပတ်သက်တဲ့အရာတို့နောက်တခါအစာအသောက်ဟိုနောက်ကျောင်းနဲ့ကျောင်းကလေးတွေပေါ့ကလေးတွေတောထဲမှာတောထဲမှာ save ရှောင်နေတဲ့ကလေးတွေဘယ်လိုမျိုးဟို education ကို support လုပ်ရမလဲလို့ပေါ့နော်ဒါတွေအကုန်လုံးကိုတက်ဆိုင်ရတွေနဲ့ဟိုတွေ့ဆုံဆွေးနွေးပြီးတော့မြန်မာပြည်ကအထူးဒီဒုက္ခရောက်နေတဲ့သူတွေကိုလိုအပ်တာတွေဖြည့်ဆည်းဖို့ဟိုတစ်နှစ်ဒီနောက်တစ်နှစ်နောက်နှစ်မှာပေါ့နော်စပြီးတော့ဟိုနေတိုင်းဆက်လက်လှုပ်ရှားသွားမှာပေါ့ပြီးတော့နောက်တစ်ခါ fundraising လည်းအကြီးလုပ်မယ်တစ်ဖက်တစ်လမ်းနေပြီးတော့ကူညီသွားဖို့အဆင်ပြေပဲတိုက်ပွဲဝင်နေဆိုတာလူတိုင်းကအမျိုးမျိုးပေါ့နော်ဟိုတချို့တွေကပါးစပ်နဲ့တိုက်ပွဲဝင်နေတချို့တွေကစိတ်ကောလူရောနှိပ်ပြီးတော့တောထဲမှာလက်နက်ကင်ပြီးတိုက်ပွဲဝင်နေတချို့ကြတော့လည်းငွေအားနဲ့တိုက်ပွဲဝင်နေတချို့ကြတော့လည်းနှုတ်ပိတ်နေတဲ့သူရှိတယ်။ဟိုမတိကြအောင်ဆောင်တဲ့သူရှိပေါ့နော်။အမကတော့လက်ပြတန်းချင်တယ်။အဲ့တော့အမကတော့အဆုံးထိတိုက်ပွဲဝင်ပြီးကိုယ်တိုင်မျိုးကူညီသွားမှာပါ
။ဟုတ်ကဲ့။ဟိုအထူးသဖြင့်အမျိုးသမီးတွေကိုရောဗာမြန်ပြောချင်ပါလေ။ဘာကြောင့်လဲဆိုတော့မက်ဆိုဖီယာကိုရိုင်းရလည်းဒါအိမ်နောက်ရှိအမျိုးသမီးတယောက်ဖြစ်တယ်။နော်အိမ်နောက်ဝတ်တရားတွေသားသမီးဝတ်တရားတွေကိုပိုင်စီးပွားရေးလုပ်ငန်းတွေကိုဘဝရှိတယ်။ဒီကြားထဲမှာမှကိုလိုချင်တဲ့နေရာတစ်ခုကိုဖန်တီးပြီးတော့ကိုလည်းကိုရည်မှန်းချက်နဲ့ပေါ့နော်မြမကြီးပို့ပြီးထိရောက်ဖို့ဆိုရယ်ဆက်ဆော့ပြောတယ်လို့ပေါ့သတ်ပြေနေရာတစ်ခုရအောင်ဖန်တီးရယ်ကိုရောက်ချင်တဲ့နေရာကိုရအောင်ကြိုးပမ်းခဲ့တယ်ဆိုတော့ဒီလိုအချိန်မှာဒီဒီတွင်မှာဆိုရယ်ဆက်ဆော့ပြောတယ်လို့ပေါ့နော်လက်ရှိအချိန်ဒီမှာအခက်ခဲတွေကြားမှာရုန်းကန်နေရတဲ့အမျိုးသမီးတွေရှိပါတယ်ဆိုတော့သူတို့ကိုဘယ်လိုများအားပေးစကားပါများပြောနိုင်မလဲရှင်အခုအချိန်မှာ
အမပြောချင်တာကတော့ never too late ပေါ့နော် never too late ဘယ်တော့မှနောက်မကျဘူးကိုလူဆိုတာကကိုအမြဲတမ်းပြန်သုံးသပ်စဉ်းစားပြီးတော့ငါဘာဖြစ်ချင်လဲဘာလုပ်ချင်လဲဘာအတွက်လုပ်တာလဲပေါ့နော်အဓိကအဲ့၃ချက်ပေါ့နော်အဲ့၃ချက်လေးကိုခေါင်းထဲမှာထည့်ပြီးတော့နောက်အိမ်တော်တဲ့အမျိုးသမီးတွေအနေနဲ့အမတခုလေ့လာမိတာပါလဲဆိုလို့ရှိရင်ကိုယ့်ရဲ့အမျိုးသားနဲ့အမြဲတမ်းအကုန်တိုင်တိုင်မင်မင်ပေါ့နော်ဆွဆွနွေနွေနဲ့ကိုယ့်ရဲ့ဖြစ်ချင်တဲ့ဆန္ဒတွေကိုဟိုအပေးယူညီတူညီမျှနဲ့ဟိုနားလည်မှုနဲ့အလုပ်တစ်ခုကိုလုပ်တာပေါ့နော်ဒီအမျိုးသားရဲ့ဟိုခွင့်ပြုချက်နဲ့ကောင်းကောင်းမွန်မွန်နဲ့ဟိုတိုင်တိုင်မင်မင်ဆိုကိုယ့်ရဲ့အမျိုးသားရဲ့ support ကိုရလို့ရှင်လေမိမတွေပါအိမ်နောက်ရှင်မျိုးသမီးတွေမှာတအားဖြစ်တယ်အားတစ်ခုပေါ့နော်အဲ့အားတစ်ခုနောက်တစ်ခါကိုယ့်ကိုယ်ကိုယုံကြည်ချက်ထားရမယ်ပေါ့နော်အထူးသဖြင့်မြန်မာအမျိုးသမီးတွေအမကိုယ်တိုင်လည်းမြန်မာအမျိုးသမီးပါပဲဘယ်လိုပဲ Australia မှာဖြစ်ဖြစ်အမကမြန်မာအမျိုးသမီးပဲအမတို့မြန်မာအမျိုးသမီးတွေရဲ့ဟိုအားနည်းချက်တစ်ခုက လူတယောက်ယောက်ကတခုပြောလိုက်ပြီဆိုလို့ရှိရင်ထိခိုက်လွယ်တယ်ပေါ့နော်စိတ်ထိခိုက်လွယ်တယ်ငါများဟုတ်နေသလားငါများမှားနေသလားငါများဖြစ်နေသလားဘတော်မှအဲ့စိတ်ကိုမမွေးနဲ့ကိုယ်စိတ်ကိုကိုယ်ပဲပြန်သုံးသပ်လို့ရမယ်သူများသုံးသပ်လို့မရဘူးပေါ့နော်အဲ့တော့အားမလျှော့ပါနဲ့ကိုယ်စိတ်မှာကိုယ်ဖြစ်ချင်တယ်ကိုယ့်ရဲ့အလှသည်ကိုယ်သာအတိဆုံးကိုယ့်ရဲ့ဘဝကကိုယ်သာအတိဆုံးပေါ့နော်အဲ့တော့အဲငါမလုံနိုင်ဘူးဆိုတဲ့အရာဘာမှမရှိဘူးเนาะဘယ်အသက်ပဲရောက်နေရတယ်အမဆိုလို့ရှိရင်အခု45နှစ်တမတီ Mrs. Universe Australia ဒီဟို charity ကိုင်းတဲ့ပူရဆိုတော့ဂျုံတော်မမျိုးဘူးပေါ့เนาะဘာလို့လဲဆိုတော့ငါအသက်ကထောက်ဝက်ကျိုးနေပြီမချင်သိလားသိမလားမသိဘူးပေါ့เนาะဆိုပြီးတော့အဲ့တော့ဟိုအလန်အန်အော်ပါဘဝဆိုတာကဘယ်သူမှကြုံမြင်မင်းဘူးပေါ့เนาะနောက်မနေ့ပြန်ပဲဘာဖြစ်မလဲဆိုတာလူတွေမသိဒါပေမဲ့ဒီနေ့ကိုကိုပိုင်လေပေါ့เนาะအဲ့တော့ဒီနေ့မှာကိုပိုင်တဲ့အတွက်ကိုဒီနေ့မှာကိုကောင်းတာတွေတွေ့ပြောကိုငါလုတ်ကိုလုံနိုင်ရမယ်ငါဖြစ်ကိုဖြစ်ရမယ်ဆိုရဲစိတ်နဲ့ပဲတွေးပြီးတော့ရှေ့တာဆက်ချက်ပါအဲ့ဒါလည်းကြံပေးချက
်ယုံကြည်ချက်ယုံကြည်ချက်မပြောက်ဘူးရှင်ရဲ့လည်းဖြစ်ပါတယ်ကြီးကြီးကြီးဖြစ်ပါတယ်မက်စတီးယာအခုလိုချိန်ပေးပြီးတော့ဒီကားရဲ့အတွက
် Thank you ပါညီမ Thank you ပါအမအခုလိုဟိုတပူးတကားနဲ့အင်တာဗျူးလုပ်တဲ့အတွက်ကိုလည်းအရင်ကျေးဇူးတင်ပါတယ
I can you do it in set သွားတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါအလဲကြလာတာကတော့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ပင်လယ်ကမ်းရိုးတန်းရေတိုက်စားတာတွေကိုကာကွယ်ဖို့တန်တာကြောက်တန်းအတုဖန်တီးထားတာတွေပြစ်ဒဏ်ခံရတဲ့ဆေးကြောက်သုံးဆွဲသူတွေကိုသမ္မတကပြန်လွှတ်ပေးလိုက်ပေမဲ့ဒီတဲ့ပို့ပြီးတော့အခွင့်အရေးပေးဖို့တောင်းဆိုနေတာစတာတွေကိုကိုအောင်တင်ပြမှာပါ
ပင်လယ်သမုဒ္ဒရာရေမျက်နှာပြင်မြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တစ်လျှောက်ရေတိုက်စားခံရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအေးပြော်ကနေခုလိုပင်လယ်ရေမျက်နှာပြင်မြင့်တက်လာတာဟာခုအခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေတိမ်းတပံတွေမဆောက်ဘဲသဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေတုံးလာပါတယ်။ကမ္ဘာကောင်လေးတွေခုနားဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးသဏ္ဍာန်တန်နာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာပါ။အဲ့ဒီထက်မှအခွန်ပါတဲ့ပင်လယ်သတ္တဝါမျိုးစုံခိုအောင်နေထိုင်တာကြောင့်တန်နာကြောက်တန်းရှားပါးနေတဲ့ဒေသကသတ္တဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ်
။ Traditionally eroding shorelines you place hard structure.
ဘုရုံကကန်းဆက်တခြားကမ်းမပြူတာတွေရအောင်လို့ကြောက်တုံးအတားဆီးအကာရံတွေချထားလေးရှိပါတယ်။အခုတော့အဲ့ဒီနီလန်းတွေမတုံးတော့ပဲလေတဘာဝနဲ့အနီးဆက်ဆုံးနီလန်းတွေတုံးပြီးတော့ဆောင်ရွက်နေပါတယ်။ဘောလုံးပုံစံလူလုံးတန်တာချက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်
။ရင်းနေတဲ့ဝါးတွေဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်တန်ရဝင်းကျင်အတွက်အထောက်အကူဖြစ်စေသလိုပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်တန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်။ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနေတဲ့ဝါခရုနဲ့တခြားအကောင်မျိုးစုံရှင်တန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပါ
။ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကားလည်း50လောက်ကိုပြန်တန့်ပေးပါတယ်။ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးသလိုရေစိုးရင်ညွတ်တွေကိုလည်းပြန်တန့်ပေးနေတာပါ
။ရင်းနှီးပင်ရှိတွေဟာကမ်းရိုးတန်းရေတိုက်စားမှုအပါအဝင်ပင်လယ်ရေသရဝါရီရှင်သန်ကြီးပင်ရဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အချိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောက်ကျမ်းပြေပို့ထူလာစေပါတယ
် Yes so the more eelgrass sits in the bay
ရင်းနှီးပင်တွေရေအောက်မှာရှိနေသမျှကဲယိုတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါလိမ့်ဘလို့အပင်မျိုးပဲဖြစ်ဖြစ်ကံပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါလိမ့်ဒီရင်းနှီးပင်တွေဟာငါးတွေငှက်တွေအစားလေးဖြစ်ပါလိမ့်
ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတန်နာကြောက်တန်းတူတွေကိုဒသမ1ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်3ဧကလောက်အထိတိုးချက်လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာစစ်ဆောင်လက်ဝဲတွေ့ရှိတာကြောင့်ဆိုပြီးဖမ်းဆီးခံထားသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုအမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှှရှားသူတွေကထောက်ပြကြပါတယ်။
ဈေးကြောင့်မှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေရဲ့ဒီလုပ်ငန်းလုပ်ကင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်။စဉ်စားချင်းချိန်မှန်စွာမရှိသူတွေနဲ့ဘာကူမှတွက်ချက်စဉ်စားမနေသူတွေအတွက်တော့ဘဝနဲ့ရင်းပြီးမှကိုယ့်လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ကိုသိလာကြတာပါ။တခြားပြည်နယ်တွေကိုဈေးကြောင့်ရောင်းဝယ်ဖန်ပြသူတွေကအရောင်းဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်ဆင်းနဲ့မထည့်ပဲတခြားသူတွေရဲ့ပန်ဆင်းကိုအသုံးပြုခဲ့ပါတယ်။
And for 9 months I deposited.
ဘာဖြစ်လာမလဲဆိုတာကိုမစင်စားဘဲနဲ့6လလောက်ကိုဘန်စီရဲမှာငွေတွေသွင်းခဲ့ပါလေ။ကျမကဆေးကြောက်အလွန်ပိုးတဲ့ California ပြည်နယ် Oakland မှာပဲကြီးပြင်းလာတာပါ။
2009ခုနှစ်သူ college ကျောင်းသူဘဝမှာတခြားသူတယောက်ကချင်းကပ်တိုက်တွန်းရာကနေဒီဆေးကြောက်ရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပေါ်တော့ကတော့ဆေးကြောက်လက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖန်ဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်2013ခုနှစ်အရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲကလိုက်လံဖန်ဆီးတာကိုခံပြီးနောက်သူ့ပေါ်ဖန်ရန်ထုတ်ထားတာကိုတိလိုက်တာပါအဲ့နောက်ဆေးကြောက်ကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံလိုက်ရပါတယ
် It did not go far enough and for me it was a slap
ကျွန်မတို့တော့တော်ကိုမတရားဘူးလို့ခံစားရပါတယ်ထောင်နဲ့10နှစ်15နှစ်ကြာနေတဲ့တခြားမျိုးသမီးတွေနဲ့ထောင်ထဲမှာ5နှစ်လောက်နေခဲ့ရတာပါခုခါမှာတော့ဆေးကြောက်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်တကယ်လို့သာဒီအချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကြုံမရဖြစ်မိမှာပါ
ခုခါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဆေ့ချ်စီယုံးကာလာဂရေကပြောထားတဲ့အတိုင်းဆေးကြောက်သုံးဆွဲတာကြောင့်ထောင်ထဲချမှတ်ခံရသူတွေကိုလူငင်းချမ်းသာခွင့်ပေးလိုက်ပါတယ်အဲ့သူတွေဟာဆေးကြောက်သုံးလို့ဆိုပြီးတော့ရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာနေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ကြိမ်အခွင့်အရေးတည့်ရပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှာလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲဆေးကြောက်အနေဖြင့်လက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါ
ဘူး
ဆေးကြောက်ဝယ်သူတွေအားလုံးကိုလူငင်းချမ်းသာခွင့်ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အရေးယူခံရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပ
ါလက်ချက်ပဲဟာ2019ခုနှစ်အချင်းထောင်ကပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်ဒါပေမဲ့လည်းခုကသမရရဲ့အမိန့်ကြောင့်လူတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြိုးစားပါတယ်အခုလိုလွတ်ပေးလိုက်တာဟာကနဦးခြေလမ်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလူလာနေပါတယ်ခင်ဗျာဘာလို့တင်ပို့တဲ့ရွှေဖြုံသီးစစ်သူဘူ85ရာဂိုင်နှုံလောက်အတွဲရွှေဖြုံသီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါအခုခါစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးရဲ့အခါထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြားစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ်
အဲ့ဒါ there's a male and a female
ဘမ်းမှာလည်းအဖိုးမရှိပြီးပြားတွေကဝတ်မုံလေးတွေကိုကူးလူးတည်ဆောင်ပေးပါတယ်ဝတ်မုံတွေကူးပေးရင်ရွှေဖြုံသီးလည်းအထွက်တိုးပါတယ
်နှစ်ပေါင်း150တန်တန်းရှိပြီးဖြစ်တဲ့ Libis Sitobu Company ကစိုက်ခင်းနေမှာမြေစီလွှာတွေပူကောင်းလောင်အတွက်စိုက်ပျိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါဒီကုမ္ပဏီကနေ Illinois ပြည်နယ်အတွင်းနှစ်စဉ်ရွှေဖြုံသီးတန်ချိန်3,000လောက်ထွက်ပါတယ
် last 3 years I've been raising
လုံးခဲ့တဲ့3နှစ်အတွင်းဧက200လောက်ရွှေဖြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ
်ဒီစီဇန်ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစမ်းသပ်စိုက်ပျိုးခဲ့တာပါအမေရိကန်ပြည်ထောင်စုကထွက်တဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ17ရာခိုင်နှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
အခုတင်ပြတဲ့သုတဆုံတဲ့အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ခင်ဗျာအခုတခါနားဆင်ရမယ့်သိပ္ပံနဲ့နီးပညာကဏ္ဍမှာတော့လေယာသုံးဒီပိုးသက်ဆေးတွေရဲ့အကျိုးနဲ့အပြစ်အကြောင်းတွေကိုဒေါခင်မျိုးသက်ကရှင်းပြထားပါတယ်ဗျာ
ဆိုင်ပြူးသီးနံထုတ်လို့ရမှာသီးနံနဲ့အပြစ်အစီးမခံရအောင်သုံးနေကြတဲ့ပိုးသက်ဆေးပေါင်းသက်ဆေးတွေကိုစနစ်တကျမတုံးရင်အန္တရာယ်ကတိတ်ကြီးပါတယ်။ဒါတွေကိုသတိနဲ့သုံးဆွဲသင့်တယ်လို့မြန်မာ organic စိုက်ပျိုးထုတ်လုပ်သူများအသင်းတည်ထောင်သူဇီဝနည်းပညာနဲ့တဘာဝဝန်းကျင်အမှုဇီဝဗေဒပညာရှင်ဒေါက်တာတန်တန်းစိန်ကပြောတယ်။အဲ့နိုင်ငံပြည်ဆိုင်
တဲ့ဒီပညာရှင်ကနံပါတ်1
အရန်ရေးကြည့်ရလို့ဖြစ်ပါတယ်။နောက်တစ်ခုကကြတော့ဒီတုံးဆွဲတဲ့အခါမှာမှန်ကန်တဲ့နှုံသားတွေဖြစ်ဖို့ပေါ့။နောက်ပြီးတော့တုံးဆွဲတဲ့ဒီစိတ်ဖြန့်ကရိယာတွေကလည်းဟိုတည်တည်ချာချာစစ်ဆေးထားပြီးတော့သူ့ရဲ့ဒီဟိုဆောင်ရွက်နိုင်တဲ့အချိန်မှန်ကန်ကောင်းမွန်နေရမယ်ပေါ့။စိတ်ဖြန့်ရမယ်ချိန်ရည်တို့စိတ်ဖြန့်မှုရည်နဲ့ဆက်တဲ့အခါမှာနှုံသားမှန်ဖို့လိုတာပေါ့နော်။စိတ်ဖြန့်တဲ့အခါမှာလေတင်ကဖြန့်ရမယ်လေအောက်ကမဖြန့်ဘူးဆိုတာမျိုးပေါ့။တင့်တော်ရဲ့ဝတ်စုံနဲ့နှာခေါင်းစည်းရည်ခေါင်းစည်းရည်အဲ့ဒါတွေဝတ်ဖို့လဲပညာပေးဖို့လိုပါတယ်တုံးဆွဲပေးလို့ရှိလို့ရှိရင်တကိုယ်ရည်တန်ရှင်းဖို့ပေါ့နော်ဆရာမနောက်တစ်ခုကကြတော့ဒီတုံးဆွဲတဲ့စိတ်ပုံကိုလဲတိတ်တိတ်ချာချာစိတ်ကြောတန်ဆင်ဖို့အဲ့ဒါမျိုးတွေလိုတယ်နောက်ပြီးတော့ဒီစေးမှုတွေကအဲတုံးပြီးသွားပြီးဆိုလို့ရှိရင်ဒီဆက်ခင်ပေးမှာအလွယ်တကူလွတ်ပြစ်ကြရတယ်ပေါ့အဲ့ဒီနားမှာချက်စားတဲ့ကျွဲနွားတွေတိရိစ္ဆာန်တွေအဲ့ဒီအတွက်ကိုသွားပြီးတော့ကြည့်ကြမိနိုင်တယ်။မြေချောင်းအိမ်နေတဲ့တချို့တွေကလွတ်ပြစ်ကြတယ်။အဲ့ဒါမျိုးကြလို့ရှိရင်လည်းကျမတို့အဲ့လိုမလုပ်ဖို့ပေါ့။ဒါငါးတတဝါတွေထိခိုက်တယ်ဆိုတဲ့အကြောင်းပေါ့။အဲ့တော့တချို့တောရွာတွေမှာဒီပိုတက်ဆေးဘူးကိုပဲရေဆေးပြီးတော့စားထည့်တယ်၊ပဲလှော်ထည့်တယ်၊စနွင်းထည့်တယ်။ဒါမျိုးတွေမဖြစ်အောင်ပေါ့။ဒီဘူးကိုဖြတ်အောင်ဖြတ်လိုက်ရမယ်။အဲ့လိုမျိုးတော့ဟိုလုပ်ဖို့တော့လိုမယ်လို့ကျမအနေနဲ့တော့ဒါရေဘူးရပေါ့ဆင်မ
။ဟုတ်ကဲ့။ဆိုတော့တုံးတဲ့နေရာမှာအရေးကြီးတယ်လို့ဆွန့်ပစ်တဲ့နေရာမှာလည်းအရေးကြီးတယ်ပေါ့နော်။ဆိုတော့သုံးတဲ့နေရာမှာဘယ်လိုဒီလောက်တောင်မှသတိထားရတာပါလဲဘာဘလောက်များအန်တီအကြီးလို့ပါလဲပြောပြပေးပါဟ
ိုဒီပိုတက်ဆေးအစိတ်တရားခန္ဓာရင်းကိုရောက်သွားလို့ရှိရင်အလွယ်တကူခန္ဓာကခြေဖြတ်ပြီးတော့မစွန့်ပြစ်နိုင်ဘူးပေါ့နော်ဥမာတချို့ဟာတွေကစီနဲ့ဖြော်ရတာရှိတော့အစီပြန်နေမှာတော့ပျော်တာရှိတယ်ဒီနောက်ပြီးတော့ဒီအစိတ်ကဖြစ်တဲ့အတွက်ကြောင့်အသည်းမှာဟိုတော့ပြီးတော့စုပုံနေတတ်တယ်။အဲကျမတို့ဒီဘာတရားဝေါဟာရအနေနဲ့ပြောမယ်ဆိုရင်စုပုံအာနိသင်ပေါ့ဆရာမ။တနေ့နည်းနည်းတနေ့နည်းနည်းပေါ့။အဲစောမြားလာတယ်။ဒါအပြင်ကျမ bio accumulation ဆိုရဲဇီဝစုပုံအာနိသင်ဆိုရှိရ။အဲ့ဒါဘာလဲဆိုရင် तू ကတက်ရှိစောလဲဟိုဒီအစိတ်ရောက်သွားပြီဆိုရင် तू ကစောကွဲပွားတာနဲ့အမျှဒီဆေးပါကွဲပွားသွားတာ။ तू ကဥမာ 1 ppm လောက်ခံလာရင်ရောက်ပြီမဲ့နည်းနည်းကြာလာတဲ့အခါမှာ 150 ppm ဖြစ်သွားနိုင်တယ်ဒါက bio accumulation ရဲ့သဘောတရားအတိုင်းပဲဆိုတော့ तू ကဟိုနည်းဘယ်လောက်ပဲနည်းတဲ့ပမာဏဖြစ်ပါစေ negligible လို့လို့မဖြစ်ဘူး तू ကများတယ်နောက်တစ်ခါကျတော့ bio magnification လို့ခေါ်တာပေါ့ဥမာဆိုပါစို့ဆရာမရဲ့ဥမာဒီဆေးတွေကလွတ်ပြစ်လိုက်လို့အဲမြစ်ချောင်းအင်းအိုင်နေတဲ့ရောက်သွားတယ်ဆိုလို့ရှိရင်5သိန်းလေးစားမယ်ဆရာမ5သိန်းလေးရဲ့မှာ 1 ppm ဆိုရင်အဲ့5သိန်းကို5အလက်ကစားရင်သူ့ထဲလဲရောက်လဲရောက်တော့ तू က 5 ppm ချိန်ဖြစ်သွားအဲ့5အလက်ကိုနောက်တစ်ခါထပ်စားတဲ့5နဲ့ဆိုတော့သူ့ရဲ့ဒီ food chain တလျှောက်မှာပါတဲ့အခါမှာဟိုထပ်ဆင့်စားရင်စားရင်နဲ့ဒီတက်ရှိတဲ့သဘောတရားအရာ तू ကချက်ချက်သွားတာပေါ့ကြီးကြီးသွားတာပေါ့အဲအဲ့လိုမျိုးပိုတက်စီကသဘောတရားရှိရယ်အစချင်းမှာတော့ချက်ချင်းကြီးတန်ကနေမသိဘူးပေါ့လေမသိဘူးဒါပေမဲ့ခုနကပြောသလိုစုပုံအာနိသင်ဇီဝစုပုံအာနိသင်ဇီဝချက်ထွင်မှုပေါ့အဲ့လိုမျိုးရှိလာတဲ့ခါမှာ तू ဟာပမာဏတစ်ခုပေါ့သူ့ရဲ့ body weight နဲ့နှိုင်းရှင်နဲ့ပမာဏတစ်ခုရောက်တဲ့ခါမှာဒီ cancer ထဖြစ်တာတို့နောက်အာယုံကျော်စနစ်တွေထိခိုက်တာတို့နောက်ပြီးတော့သူ့ရဲ့ဒီအဲ့အိမ်နဲ့ဥလန်းချောင်းမှာကင်ဆာဖြစ်တာလို့ဆိုတာအခုဆိုရင်တွေ့ကြုံခံစားနေရပြီဖြစ်ပ
ါဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာအဓိကနော်ဒီပိုးသက်ဆေးကြောင့်ဟိုဖြစ်တဲ့ဟိုအန်ဒီရယ်လေးတွေမြန်မာနိုင်ငံမှာကြုံနေရတာလက်တွေ့ကြုံနေရတာတော့ဥပမာလေးပေးပြီးပြောပြပေးပ
ါမြန်မာနိုင်ငံမှာခြားတော့ဗာလေးတွေကြုံလဲဆိုရင်ဥပမာဆိုပါဆိုနော်ကိုညာပေါ့ဆရာမကိုညာကတော့မှုတ်တဆေးတုံးတာပေါ့နော်မှုတ်တဆေးတုံးနေဆိုကိုညာဆိုတာဒီလိုမျိုးပေါ့မချက်မပြုတ်ရပဲနဲ့စားတဲ့အစာစာတွေကပို့ပြီးတော့ under ရှိရဥမာဆလတ်ရွက်တို့လို့ဒီလိုကိုညာရို့လို့အဲ့ဒါကိုညာတရားယူပြီးတော့စားလိုက်တယ်စားလိုက်ရင်းနေတယ်မိုးဝေအော့အန်တာမျိုးတွေဖြစ်တာပေါ့နော်ဒီ gobi ဒုတ်ကိုကြော်ပြီးတော့စားလိုက်ခါမှာသူရဲ့ဒီဆေးတွေဟာဒီအပင်မှာရှိရဲ့အာနိသင်ရှိရဲ့ရက်ရှိရဲ့အဲ့ရက်ကိုမကြော်ပဲခုံးမိရဲ့နဲ့တူရဲ့ဒီ gobi ဒုတ်တွေစားပြီးတော့မိုးဝေအော့အန်တာတွေလည်းဖြစ်တယ်ပေါ့နော်နောက်တစ်ခါကျတော့ဒီလိုအထားတို့ကြောင့်ဖြစ်တာတွေရှိရဲ့နောက်ပြီးတော့တလွဲသုံးနှောင်းဖြစ်တာတွေလည်းအများကြီးပဲရှိရဲ့ဒါကတော့ကျွန်မမိန်းမဟာကြုံတတ်မှာအဲ तू ကဒီပဲကင်းလေးကိုဆေးဖြန်းနေဆေးဖြန်းတဲ့ခါမှာ तू ကလေးတင်လေးအောက်လဲမတွက်မိဘူးလားမသိဘူးဖြန်းသမျှတုတ်ထဲကုန်ဝင်တယ်ဝင်တော့သူ့ရဲ့မနှက်စာတွေကဒီ ဒီအံပတ်လိုမျိုးစို့ပြီးပဲခင်းတဲ့လဲနေရမျိုးပေါ့အဲ့ဒါကိုတော့တွေ့တာပေါ့နော်တချို့ကြတော့လေဒီဘိုးခွန်တွေပေါ့ဘိုးခွန်တွေကိုစနစ်တကျမစွန့်ပစ်ဘူးအိမ်သားမှထားတယ်အဲ့ဒါကိုဒါဖဲ့ခုံဘက်မှာဖြစ်သွားတာပေါ့အဲ့ဒါတွေကိုခါနေနွားတွေကကိုက်တာညဘက်ကြီးလည်းဖြစ်တော့ကိုက်နေရမသိဘူးမနဲ့လဲကြလဲကြအောင်နွားရှစ်ကောင်တည်သွားတာမျိုးပေါ့နောက်တစ်ခါအင်းတော်ကြီးပဲပေါ့နော်သူကဖြစ်သွားတာတော့တော်တော်ကြေကွဲဖို့ကောင်းသူကဒီအိမ်ပက်တာအိမ်ကိုပေါင်းတက်စင်းနဲ့ပက်လိုက်တာရိုးရာဒလေးရာရေတွေခတ်ထုတ်တာပဲပေါ့နော်ဒါပေမဲ့သူကကြတော့အဲတားကလည်းအဖေရဲ့ပင်မမ်းပါတယ်ပေါင်းတက်စင်းပက်ချလိုက်တာအဲ့ချိန်မှာငါးတွေမိုးဝေလာတဲ့ငါးတွေကိုအလွယ်တကူကောက်ကြတော့ဒါပေမဲ့အဖေမှာကြတော့ဒီချစ်တလုံးမှာတမန်းရှာထားတာရှိတယ်။ရှိရောအဲ့ဒံရရဲကိုဒီပေါင်းတက်စီအောင်ဝင်နေအောင်မတိလိုက်ဘူးအိမ်ပြန်သွားတော့ကုတ်ရင်းကုတ်ရင်းနဲ့ဒီအသားတွေပဲ့လာတာ။သူကဟိုစီချိုတွေပိုင်းလည်းရှိတော့ကုလို့မရတော့။အဲတလာတွင်းသေသွားတာတွေနောက်တစ်ခုကဒီလက်နဲ့မှွေလို့အဲလက်ကြီးတွေထုံလာတာတွေဒါတွေအများကြီးပဲပေါ့နော်။ဒါကိုဝင်ဆောင်မိခင်နေဆိုလို့ရှိရင်ဆေးဖြန့်ထားတဲ့အခင်းရဲ့တမိုင်ပတ်လေကိုမသွားရဆိုတာမျိုးဒါWHO ရောမှာတတ်မှတ်ထားတယ်မိခင်ရဲ့ body weight နဲ့ဒီကလေးရဲ့ body weight ကိုကြည့်လိုက်ကလေး body weight ကတေးတဲ့ခါကျတော့ကလေးမှာထိတဲ့ခါမှာဒီအင်္ဂါမစုံတဲ့ကလေးမွေးရတယ်အိန္ဒိယရောဘာလို့လဲမစိုးပင်မဲ့လို့တော့ကြိုကြားကြိုကြားလေးတော့တွေ့လာပြီပေါ့နော်ဒီကင်ဆာခံစားရပြီးဆုံးသွားတဲ့ group တွေကတော့ရောင်းတဲ့လူတွေဖြစ်နေတာကတော့ဒီမှာတော်တော်များများတော့တွေ့နေရပြီ
ဒေါက်တာတန်းလန်းစင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲညနာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်
တော့ကြနေညတိုင်းနဲ့စနေနေ့မနက်ခင်းတိုင်းမှာတင်ဆက်နေကြဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ကျွန်တော်တို့မိမိတို့ဒေသအတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးပို့လို့ရတယ်ဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
အမေရိကန်မှာလက်မဲ့အင်ကန်နဲ့လွတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေနောက်ပိုင်းမှာလဲယူကရိန်းနဲ့အမေရိကန်ကတန့်ဆုံမှုမရှိဘဲနဲ့မမိတ်မတန်းအကူအညီတွေဆက်ပေးမယ်လို့ယူကရိန်းနိုင်ငံကိုရောက်နေတဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတောက်ကြံနေမှလည်းမပြောကြလိုက်ပါနဲ့ရုရှားကိုခုစစ်ဆင်နွှဲနေတဲ့ယူကရိန်းအတွက်အမေရိကန်ကနောက်ထပ်အကူအညီဒေါ်လာတန်း400ထပ်ပေးမယ်လို့တောက်ကြံနေမှာအမေရိကန်ကာကွယ်ဝန်ကြီးဌာနကကြေညာပါတယ်။တချိန်တည်းမှာပဲနယ်သာလန်ကလည်းအမေရိကန်နဲ့ပူးတက်ဆောင်တဲ့အနေနဲ့တန့်ကားတွေအတွက်ဒေါ်လာ45သန်းဖို့ကုန်ကျခံမယ်လို့ပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရား WIWM ကနေရထားတဲ့တက်တဲ့အထောက်အထားတွေကိုအမြန်အသုံးပြုဖို့အချိန်ရောက်နေပြီဖြစ်ပြီးဒါကိုလုံခြုံရေးကောင်စီကိုတင်ပြဖို့အတွက်နီလန်းရှာတဲ့ပြီလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းက89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်တဲ့ကော်မတီမှာတိုက်တွန်းလိုက်ပါတယ်။အခုလိုကျူးလွန်မှုတွေအတွက် WIWM ကနေတန်းနဲ့ချီတဲ့အထောက်အထားတွေကိုရထားတာဖြစ်ပြီးအခုချိန်ကဒီအထောက်အထားတွေကိုထိရောက်တဲ့အရေးယူဆောင်ရွက်မှုတွေအဖြစ်နဲ့ပြောင်းလဲလှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်လို့လည်းထောက်ပြခဲ့ပါတယ်။ရုရှားနိုင်ငံကနေမှာယူထားတဲ့ Jet တိုက်လေယာဉ်တွေမြန်မာနိုင်ငံကိုရောက်ရှိလာပြီလို့မြန်မာနိုင်ငံကိုစောင့်ကြည့်လေ့လာနေတဲ့မြန်မာ witness အဖွဲ့ကတောက်ကြံနေမှာပြောဆိုတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒေသဆိုင်ရာသတင်းဌာနတွေကတော့ရုရှားတန်လန်းဆရာတွေနဲ့ဤပညာရှင်တွေအပါအဝင် jet တိုက်လေယာဉ်၄ဆင်းဒါမှမဟုတ်6ဆင်းမြန်မာနိုင်ငံကိုရောက်နေပြီလို့ဖော်ပြခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုတာတော့မရှိသေးပါဘူး။American Seed Company Pfizer နဲ့မိဖက် German Company ဖြစ်တဲ့ BioNTech တို့ကနေထုတ်တဲ့ COVID-19 အားဖြင့်ကာကွယ်ဆေးဟာလူကြီးတွေချမ်းမှာ Omicron COVID-19 နဲ့သူ့ရဲ့မျိုးကွဲတွေကူးစက်မှုကိုတိတိတတ်တာအကာအကွယ်ပေးနိုင်စွမ်းရှိတယ်လို့နောက်ဆုံးလေ့လာချက်တွေမှာတွေ့ရှိခဲ့ရပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရင်မူကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super Tayap တို့ဖြစ်ကြပါတယ်။ VO ရဲ့မြန်မာပြည်စနေနေ့မနက်ခင်းပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ3049လှိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.